Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့မေလ4ရက်တနင်္လာနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြတ်မော်ပါရှင်။ COVID-19 ကပ်ရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။တစ်ကမ္ဘာလုံးမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူဟာဒီကနေ့3သန်းခွဲကျော်သွားပါပြီ။ကမ္ဘာတဝန်း COVID-19 ကပ်ရောဂါကူးစက်မှုကိုစီးရင်ပြုစုနေတဲ့ John Hopkins တက္ကသိုလ်ရဲ့စီးရင်အရရောဂါကူးစက်သူ3သန်းခွဲကျော်နဲ့သေဆုံးသူ 2,400 ကျော်ရှိနေပါတယ်။ New Zealand နိုင်ငံမှာတော့ဆေးစစ်မှုတွေအရဒီကနေ့ရောဂါပိုးကူးသူအသစ်တယောက်မှမရှိတဲ့အတွက်မက်လာလေတဲကဆိုရင်ပထမဆုံးအကြိမ်နောက်ထပ်ရောဂါပိုးကူးသူမရှိတာဖြစ်ပါတယ်။ရောဂါပိုးကူးစက်မှုထိန်းချုပ်နိုင်ဖို့တလကျော်ကြာကန့်သက်ထိန်းချုပ်မှုတွေကိုစတင်ဖြေလျှော့ပေးပြီးသတင်းတစ်ပတ်အကြာမှာအခုလိုထူးထူးခြားခြားရောဂါပိုးကူးသူအသစ်မတွေ့ရဘူးလို့ထုတ်ပြန်လာပါ။ဒါဟာအတက်စရာဖြစ်တယ်လို့ကျန်းမာရေးဌာနညွှန်ကြားရေးမှူးချုပ်ကပြောကြားခဲ့ပါတယ်။နယူးဇီလန်မှာရောဂါပိုးကူးသူစုစုပေါင်း 1,500 နဲ့သေဆုံးသူ 20 ဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအဆိုးဆုံးဖြစ်တဲ့အီတလီမှာတော့လုပ်ငန်းတွေကိုပြန်လည်စတင်ဖွင့်နေတာနဲ့အတူဆက်ယုံလုပ်ငန်းတွေဆောက်လုပ်ရေးလုပ်ငန်းတွေမှာလူတွေအလုပ်ခွင့်ပြန်ဝင်နေကြပါပြီ။လူတွေအနေနဲ့အိမ်ပြန်ထွက်လမ်းလျှောက်နိုင်ကြပြီဖြစ်တယ်လို့ဒေသတစ်ခုထဲမှာရှိတဲ့မိသားစုဝင်တွေစီကိုလည်းအလဲသွားနိုင်ကြပြီဖြစ်ပါတယ်။စားတောက်ဆိုင်တွေမှာတော့အိမ်အတွက်ဝယ်သွားလို့သာရပြီးဝင်ထိုင်စားလို့မရသေးပါဘူး။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကြောင့်9,000ခွဲကနေ3,000လောက်အထိသေဆုံးနိုင်တယ်လို့သမ္မတဒေါ်နယ်ထရမ့်ကခန့်မှန်းပြောကြားလိုက်ပါတယ်။ Fox News သတင်းဌာနကတနင်္ဂနွေနေ့ညမှထုတ်လွှင့်ပြသခဲ့တဲ့သမ္မတနဲ့တောင်းထုံးအမေအဖြစ်အစီအစဉ်မှာသမ္မတထရမ့်ကအခုလိုပြောခဲ့တာပါ။သေဆုံးသူ6,000ကနေ9,000ကျားရှိမယ်လို့ပြီးခဲ့တဲ့တစ်ပတ်ကပဲသမ္မတကခန့်မှန်းပြောခဲ့ပါသေးတယ်။လောလောဆယ်အမေရိကန်မှာ COVID-19 ကြောင့်သေဆုံးသူ 6,800 ကျော်ရှိပြီးရောဂါကူးစက်နေသူက 1,300,000 ကျော်နေပါပြီ။ကယောဂါတုံ့ပြန်ရေးအရေးပေါ်အသုံးစရိတ်အတွက်လက်ရှိဒေါ်လာ3ဘီလီယံသုံးဆွဲနေတာကနေသူ့အစိုးရအနေနဲ့နှစ်ဆတိုးသုံးဆွဲနိုင်မယ်လို့မျှော်လင့်ထားတယ်လို့လည်းပြည်သူတွေအွန်လိုင်းကနေမေးတဲ့အမေးကိုဖြေကြားတဲ့အစီအစဉ်မှာသမ္မတကပြောသွားပါတယ်။အသေးစားစီးပွားရေးလုပ်ငန်းတွေကိုထောက်ပံ့ရေးအခွန်ထမ်းပြည်သူတွေအတွက်ထောက်ပံ့ငွေပေးရင်းနဲ့စည်ယုံတွေအတွက်လိုအပ်တဲ့ပစ္စည်းတွေထောက်ပံ့ရေးတို့အတွက်အရေးပေါ်ရမငွေတွေကိုသုံးဆွဲနေတာပါ။နောက်ထပ်အကူအညီတွေပေးဖို့ရှိတယ်လို့သမ္မတကဆိုပါတယ်။COVID-19 ရောဂါတုံ့ပြန်ရေးနဲ့တခြားရေးပေါ်ကိစ္စတွေဆွေးနွေးဖို့အတွက်အထက်လွှတ်တော်ကိုဒီကနေ့ပြန်ဆမယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကကြေညာချက်ထုတ်ပြန်ထားပါတယ်။အောက်လွှတ်တော်အစည်းအဝေးတွေဘယ်တော့ပြန်ဆမယ်ဆိုတာတော့လောလောဆယ်မသိရသေးပါဘူး။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်ဂျပန်တနင်္ဂနွေလုံးထွက်ထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေကိုမေလကုန်အထိသက်တမ်းတိုးတယ်လို့ဝန်ကြီးချုပ်ရှင်ဇိုအာဘေကဒီကနေ့ကြေညာပါတယ
်။4月7日に宣言を出しました。緊急事態宣言。
ဧပြီလ9ရက်နေ့ကထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေကိုမေလကုန်နဲ့အထိသက်တမ်းတိုးကြောင်းနဲ့ဂျပန်နိုင်ငံထဲမှာရှိတဲ့ခရိုင်အားလုံးအတွက်အကျုံးဝင်တဲ့အကြောင်းဝန်ကြီးချုပ်အာဘေပြောသွားတာပါဂျပန်မှာဒီရောဂါကူးစက်သူအရေးအတွက်ဟာတခြားနိုင်ငံတွေမှာလိုအရန်တိုးမလာပေမဲ့ကူးစက်မှုနှုန်းကလည်းကျမသွားသေးဘူးလို့ဝန်ကြီးချုပ်ကပြောပါတယ်တိုကီယိုမြို့တော်နဲ့ခရိုင်6ခုမှာအရေးပေါ်အခြေအနေကိုဧပြီလ9ရက်နေ့ကစတင်ထုတ်ပြန်ခဲ့တာပါရောဂါပိုးကူးစက်မှုပြန့်နှံ့နေအတွက်ဝန်ကြီးချုပ်ကဧပြီလ16ရက်နေ့မှာတနင်္ဂနွေလုံးကိုအရေးပေါ်အခြေအနေထပ်တိုးကြေညာခဲ့ပါတယ်။ဂျပန်နိုင်ငံမှာယောဂပိုးကူးနေသူ1,000ခွဲကျော်နဲ့910သေဆုံးတယ်လို့ဂျပန်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။တစ်ချိန်တည်းမှာပဲတောင်ကိုရီးယားနိုင်ငံမှာတော့မေလ13ရက်နေ့ကစပြီးကျောင်းတွေပြန်ဖွင့်မယ်လို့ဒီကနေ့ကြေညာပါတယ်။အထက်တန်းကျောင်းတွေကိုမေလ13ရက်နေ့မှာပထမစဖွင့်ပြီးကျန်းတဲ့အတန်းတွေကိုမေလ20ရက်နေ့ကနေတဖြည်းဖြည်းချင်းပြန်ဖွင့်သွားမယ်လို့တောင်ကိုရီးယားပညာရေးဝန်ကြီးယူယောင်ဟေးကဒီကနေ့အကြေညာခဲ့ပါတယ်။နေပြည်တော်တိုင်းစစ်ဌာနချုပ်နယ်မြေအတွင်းမှာတာဝန်ထမ်းဆောင်နေတဲ့စစ်သားတယောက်မှာ COVID-19 ရောဂါကူးစက်နေပါတယ်။ရောဂါလက္ခဏာတွေပြတဲ့စစ်သားတယောက်ကိုတက်ခွဲနမူနာယူဆက်ဆေးခဲ့တာမှာရောဂါရှိနေတယ်လို့အတည်ပြုတဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကဒီကနေ့သတင်းထုတ်ပြန်ပါတယ်။သူ့ကိုသတ်မှတ်ဆေးရုံမှာကုသပေးနေပြီးအခြေအနေတည်ငြိမ်တယ်လို့သတင်းမှာဖော်ပြပါတယ်။အဲ့ဒီစစ်သားနဲ့ဆက်ဆက်ထိတွေ့မှုရှိခဲ့သူတွေကိုလည်းလိုအပ်တဲ့ယောဂဖော်ထုတ်ရှာဖွေတာတွေအသွာလာကန့်သက်စောင့်ကြတာတွေဆက်လက်ဆောင်ရွက်နေတယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံတရင်ကပြောပါရယ်မြန်မာတနိုင်ငံလုံးယောဂကုသသူကတော့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မနေ့9ရက်နေ့ထုတ်ပြန်ချက်အရ155ယောက်ရှိပါတယ်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိ 19.6 kHz 15.5 MHz တို့မြောက် တိုက်တိုမီတာ25 kHz 118.3 ညတိုက်တိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာတိုက်လိုက်မီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်
မင်္ဂလာပါရှင်ကျမများသစင်အောင်ပါတရင်လေးကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်အမျိုးသမီးတွေနဲ့ကလေးငယ်တွေပါဝင်ရတဲ့ခြေရေရင်းချထုတ်ခတ်တွေပြည်လေပြည်မှာရဲတပ်ပတ်တွေနဲ့ခြေမျိုးပါနေတဲ့ခြေနေတွေနဲ့မချုံရအောင်ဒေတာရင်းနိုင်ငံတွေဝိုင်းဝန်းကူညီကြဖို့ဥရောပသမဂ္ဂ EU ကတိုက်တွန်းလိုက်ပါတယ်မင်္ဂလာပင်လယ်ော်နဲ့ကပလီပင်လယ်ရင်းကနိုင်ငံတွေအနေနဲ့ဒုက္ခသည်တွေကိုရှာဖွေရေးကယ်ဆယ်ရေးနဲ့ဘေးရန်ကြီးရဲ့ကင်းကင်းကန်းကပ်ခွင့်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်ပြီးခဲ့တဲ့ AP 16ရက်နေ့တုန်းကဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာ400လောက်ကိုကန့်ကွက်ခွင့်နဲ့အကူအညီပေးခဲ့တယ်လို့ကျန်းနိုင်ငံတွေကလည်းဆောင်ရွက်ချဖို့မျှော်လင့်ကြောင်းလည်းထုတ်ပြန်ကြမှာဖော်ပြထားတာပါရိုဟင်ဂျာဒုက္ခသည်တွေလိုက်ပါလာပြီးတော့ပင်လယ်ပြင်မှာနှစ်လလောက်ကြာအောင်မျိုးနေတဲ့ဆက်လီဘော်ကဒုက္ခသည်တွေက28ရက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကဖက်ရှင်ချကျွန်းကိုပို့ဆောင်လိုက်ကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောဆိုလိုက်ပြီးတော့နောက်တရက်မှာပဲEU ရဲ့ထုတ်ပြန်ချက်ထွက်ပေါ်လာတာပါရိုဟင်ဂျာဒုက္ခသည်ရေးဖြည့်ရှင်းတာမှာလက်နက်ကင်ဖွဲ့တွေအပြည့်ခတ်ရဲစင်းနိုင်မှုအရေးကြီးကြောင်းလည်းထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်ရိုဟင်ဂျာဒုက္ခသည်ရေးထောက်ပံ့ကူညီနေတဲ့ EU အနေနဲ့လိုအပ်တဲ့အကူအညီတွေပေးရဖို့အသင်းရှိနေကြောင်းလည်းပြောဆိုခဲ့ပါတယ်2019ခုနှစ်တုန်းကရခိုင်ပြည်နယ်မှာအာဆာရိုဟင်ဂျာအစွန်းရောက်ဖွဲ့ကိုလိုက်လံနှိမ်နှင်းတဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးနောက်ဆက်တွဲအဖြစ်သိနေချီတဲ့ရိုဟင်ဂျာတွေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြရပါတယ်မြန်မာဆွေရကရရိုဟင်ဂျာဆွေရဲ့သုံးနှုန်းကိုတရားဝင်လက်မခံနိုင်ပေမဲ့ဒုက္ခသည်တွေကိုစီစစ်ပြီးတော့ပြန်လည်လက်ခံတဲ့အကြောင်းကတိပြုထားပါတယ်ရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်တဲ့အနေနဲ့အိန္ဒိယမှာဒီကနေ့မေလ4ရက်နေ့အထိသတင်း6ပတ်ကြာအင်ပြင်မထွက်ရအမိန့်ချမှတ်ထားတာကိုနောက်ထပ်သတင်းနှစ်ပတ်ထပ်ပြီးတော့တူးလိုက်ပါတယ်။ဒါပေမဲ့တချို့ပြည်နယ်တွေမှာအခုခါသွာလာကန့်သက်ထားတာတွေတဖြည်းဖြည်းဖြေလျှော့ပေးနေပြီလည်းဖြစ်ပါတယ်။ယောဂကူးစက်မှုဖြစ်တဲ့နေရာတွေကိုလည်းကူးစက်မှုအစင်းလိုက်အနီရောင်လိမ္မော်ရောင်နဲ့အစင်းရောင်သတ်မှတ်ထားပါတယ်။ကူးစက်မှုနှုန်းများတဲ့နေရာတွေကိုအနီရောင်အစင်းနဲ့ယောဂကူးစက်မှုအတော်တန်ရှိတဲ့နေရာတွေကိုလိမ္မော်ရောင်အစင်းသတ်မှတ်ထားပြီးတော့ကျင့်ကြက်တဲ့စည်းကမ်းတွေဆက်ချထားပါတယ်။အစင်းရောင်သတ်မှတ်တဲ့နေရာတွေမှာတော့အသွားလာရင်းနဲ့စီးပွားရေးလုပ်ငန်းအများစုကိုပြန်ဖွင့်ခွင့်ပြုမှာဖြစ်ပါတယ်။ညူဒီလီနဲ့မွန်ဘိုင်းလိုမြို့ကြီးတွေအများစုကိုတော့အခုအချိန်ထိအနီရောင်အဆင့်သတ်မှတ်ထားစေဖြစ်ပါတယ်။အင်ပြင်းမထွက်ရအမင်းကြောင့်အိန္ဒိယနိုင်ငံတွေလူသန်းပေါင်းများစွာလှုပ်လှည့်မဲ့ဖြစ်ရပြီးစီးရင်နန်းပါသူတွေအပေါ်မှာထိခိုက်မှုအများဆုံးရှိနေတာပါ။လူတွေထိတွေ့ဆက်ဆံမှုရုံနဲ့ကျဆင်းသွားတာကယောဂကုသမှုကိုတကယ်ပဲကျဆင်းစေတယ်လို့ဝါရှင်တန် DC အခြေစိုက်ကူးစက်ယောဂနဲ့စီးပွားရေးမူဝါဒစင်တာကကူးစက်ယောဂနဲ့စီးပွားရေးပညာရှင်ရာမနမ်လာဆင်နာရမ်ကပြောပါရယ်အသွာလာရေးပိတ်ပင်ထားတာကြောင့်ကူးစက်မှုအမြင့်ဆုံးအဆင့်ကိုချက်ချင်းကြီးမရောက်ဘဲနဲ့အိန္ဒိယအတွက်ပြင်ဆင်မှုအချိန်တွေအများကြီးရစေခဲ့တယ်လို့လည်းသူကပြောပါရယ်အိန္ဒိယမှာအခုချိန်ထိဒီပူထားတဲ့ကူးစက်မှုပေါင်း 42,500 လောက်ရှိပြီးသေဆုံးသူ 1,300 ကျော်ရှိပါရယ်ရှင်မလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ထိန်းချုပ်နိုင်မှုအသွားအလာနဲ့စီးပွားရေးလုပ်ငန်းတွေသတင်း6ပတ်ပိတ်ထားတာကိုဒီကနေ့တနင်္လာနေ့မှာပြန်ဖွင့်ပေးလိုက်ပြီးနိုင်ငံသားအားရှေ့ပြောင်းလို့တမာရီကိုရိုနာဗိုင်းရပ်စ်ပိုးစစ်ဆေးမှုခံယူရမယ်လို့အကြီးတန်းဆွေးနွေးဖွဲ့ဝင်တူကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကမြို့တော်ကွာလာလမ်ပူကဆောက်လုပ်ရေးလုပ်ငန်းခွင်တစ်ခုမှာလှုပ်လှုပ်နေတဲ့နိုင်ငံသားအလုပ်သမားတွေရဲ့ယောဂကုသပြန့်ပွားမှုရှိရာကိုတွေ့ရတဲ့အတွက်ကဏ္ဍအသီးသီးကနိုင်ငံသားအလုပ်သမားတွေအားလုံးမဖြစ်မနေကိုဗစ် -19 ရောဂါပိုးစစ်ဆေးမှုခံယူရမှာဖြစ်ကြောင်းလုံခြုံရေးအဖွဲ့အကြီးတန်းအရာရှိအစ်မာလီဆာဘရီယာခော့ကပြောတာပါစီးစစ်တဲ့ကုန်ကျစရိတ်ကိုလှုပ်ရှင်ကပေးရမှာဖြစ်တယ်လို့လည်းအစ်မာလီကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ကမလေးရှားမှာအထောက်ထားမဲ့တရားမဝင်နေထိုင်သူရွှေပြောင်းအလုပ်သမားယာနဲ့ချီပြီးတော့ဖမ်းဆီးထိန်းသိမ်းခဲ့တဲ့အပေါ်မှာလည်းကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေကအပြင်းထန်ဝေဖန်ခဲ့ပါတယ်ကိုဗစ် -19 ကပ်ရောဂါကာလနိုင်ငံသားအလုပ်သမားတွေကြားရောဂါကူးစက်နိုင်တဲ့အန္တရာယ်တွေလည်းမြင့်မားနေတာပါအိန္ဒိယစင်ကာပူနိုင်ငံမှာလည်းနိုင်ငံသားလူသမားတွေစုပေါင်းနေထိုင်တဲ့အဆောင်တွေမှာယောဂကုသခံရသူထောင်ထဲချပြီးတော့ရှိပါတယ်။မလေးရှားမှာတရားဝင်မှတ်ပုံတင်ထားတဲ့နိုင်ငံသားလူသမား2000လောက်ရှိပါတယ်။ဒါပေမဲ့အထောက်ထားမဲ့တရားမဝင်အလုပ်လုပ်နေသူတွေအများကြီးရှိနေသေးတယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။မလေးရှားမှာလည်းအလုပ်လုပ်ကြနေသူအများစုကအင်ဒိုနီးရှား၊ဘင်္ဂလားဒေ့ရှ်၊အိန္ဒိယနဲ့နီပေါ်နိုင်ငံတွေကဖြစ်ပြီးမြန်မာနိုင်ငံကအလုပ်သမားတွေနဲ့ဒုက္ခသည်တွေလည်းအများအပြားရှိပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်စတင်ကူးစက်ပြန့်နှံ့ခဲ့ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့အမေရိကန်နဲ့တရုတ်နိုင်ငံကြားအပြန်အလှန်ထိုးနှက်ဝေဖန်မှုတွေနဲ့အတူတင်းမာနေတာကဒီကနေ့တင်းနှံ့လာနေအာရှတလွှာအစုရှယ်ယာစျေးကွက်တီမှာပါရိုက်ခတ်ခဲ့ပါတယ်။ဟောင်ကောင်ညွန်ကင်က400ဂိုင်းနှုန်းနဲ့တောင်ကိုရီးယား KOSPI ညွန်ကင်က1.5ဂိုင်းနှုန်းကျော်ကျဆင်းခဲ့ပြီးဆစ်ဒနီညွန်ကင်ကတော့1.5ဂိုင်းနှုန်းတက်ခဲ့ပါတယ်။ ဂျပန်တရုတ်နဲ့ထိုင်းအစုရှယ်ယာဈေးကွက်တွေကတော့ဒီသတင်းပတ်အားလည်းရမှာပိတ်ထားတာပါ။အမေရိကန်နဲ့ဥရောပအစုရှယ်ယာဈေးကွက်တွေက3,500ခန်းနှုန်းလောက်နဲ့ဆက်ပြီးတော့ကျရည်ပြနေပါတယ်။အမေရိကန်ကအထူးရေနံဈေးဖြစ်တဲ့ West Texas ရေနံဈေးတစ်စီက18.42 ဒေါ်လာနဲ့6.96ခန်းနှုန်းကျဆင်းသွားခဲ့တယ်လို့နိုင်ငံတကာဆန်ဖြစ်တဲ့ Brent ရေနံဈေးကတော့တစ်စီကို25.62ဒေါ်လာနဲ့1.96ခန်းနှုန်းကျဆင်းခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ကူးစက်မှုတွေနဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးတော့တရုတ်နိုင်ငံကိုပြစ်တင်ဝေဖန်နေတဲ့ American ပြည်ထောင်စုကတော့ရောဂါကူးစက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေပါတယ်။မနှစ်ဒီဇင်ဘာလကစပြီးတော့ဖြစ်ပွားခဲ့တဲ့ဒီရောဂါပိုးဟာတရုတ်နိုင်ငံဝူဟန်မြို့ပိုးမွှားသုတေသနဓာတ်ခွဲခန်းနဲ့ဆက်ဆက်မှုရှိနေသလားဆိုတော့ကို American ကစုံစမ်းနေတာပါ။တရုတ်ကတော့ဒါကိုလက်မခံမင်းနဲ့ငြင်းဆန်ထားပါတယ်ရှင်။တင်းနှင်းလာနေညပိုင်းထိတဲရောက်သတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ပြည်တွင်းမှာကိုဗစ်လူနာအသစ်တွေ့ရှိတာနှေးလာပေမဲ့ပြည်သူတွေမပေါ်ဆာဖို့ကျန်းမာရေးပညာရှင်တွေကသတိပေးထားတဲ့သတင်းကိုတင်ဆက်ပေးပါမယ်ရှင်။ကျွန်မဆုဆုပါ။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအရအခုရပိုင်းအတွင်းမှာဓာခွဲတီပြူလူနာတွေ့ရှိမှုညော့နှေးလာပေမဲ့ထပ်တိုးလူနာတွေထဲမှာကျန်းမာရေးဝန်ထမ်းတွေပါဝင်လာမှုတိုးလာပါတယ်။ဒီကနေ့မနက်စီးရင်တွေအရဆိုဓာခွဲတီပြူလူနာပေါင်း155ဦးရှိခဲ့ပြီးအဲ့ဒီတွေကတည်ဆုံသူ6ဦးနဲ့ရောဂါပိုးကင်းစင်လာသူ43ဦးအထိရှိထားပြီးဖြစ်ပါတယ်။လူနာသစ်တွေ့ရှိမှုရောကြသလိုနေပြန်ကောင်းသူတိုးလာတဲ့အချိန်မှာပြည်သူတွေအနေနဲ့ဒီရောဂါကိုကာကွယ်ရေးမှာလိုက်နာရမယ့်အချက်တွေကိုမလျှော့ချလိုက်ဖို့အထွေထွေရောဂါကိုဆရာဝန်ဒေါက်တာကျော်စွာဦးကအခုလိုသတိပေးထားပါတယ်
။ဒီရက်ပိုင်းတွေမှာရောဂါပိုးတွေ့ရှိတဲ့လူကနည်းလာတယ်ပေါ့နော်။အဲတိုးတော်လည်းပဲကျွန်တော်တို့ရဲ့ဒီပြည်တွင်းကူးစက်မှုတော့ပိုများနေတယ်ဆိုတာကိုပြည်ပပြည်တွင်းသတိထားဖို့လိုတယ်။အတချို့တွေကဆိုလို့ရှိရင်လက္ခဏာမပြတဲ့ရောဂါတည်ဆောင်သူတွေဖြစ်နေတယ်လို့ဆိုတာကိုသတိပြုဖို့တော့လိုပါတယ်။အဲတော့ကျွန်တော်တို့ပြည်ပပြည်တွင်းအနေနဲ့ပါအရေးကြီးဆုံးကတော့ဒီလက်ကိုကျွန်တော်တို့အကြခဏဆေးဖို့ရယ်ပြင်ထွက်တိုင်းထွက်တိုင်းပေါ့နော်။အရွယ်၃မယူကျွန်တော်တို့ဒီပသက်နှကောင်းစီကိုမဖြစ်မနေဟိုတက်ကိုတက်ရမယ်ဆိုတဲ့ဟာရယ်ကျွန်တော်တို့တက်နိုင်တော့ခက်ခွာခွာနေဖို့ပေါ့နော်အဲ့ဒါလေးကိုကျွန်တော်တို့ဂရုစိုက်ဖို့တို့ပါတယ်ဒါပေမဲ့ချို့ဒီဈေးဝယ်တဲ့နေရာချို့နေရာမှာတော့ဟိုခက်ခွာနေဖို့မဖြစ်နိုင်ဘူးဆိုတော့လည်းတက်နိုင်တော့တော့ဒီပသက်နှကောင်းစီတော့မဖြစ်မနေကျွန်တော်တို့ကတက်ကိုတက်ရမယ်အနေအထားတစ်ခုပ
ါကျမရင်းနဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားတဲ့အချက်တွေကိုလိုက်နာဖို့နဲ့တကူရီတန်ရှင်းရေးကိုဂရုစိုက်ပြီးအာဟာရပြည့်ဝအောင်စားတောက်နေထိုင်မှုအပါအဝင်စိတ်ဖိစီးမှုကိုလျှော့ချထားဖို့အတွက်လည်းကြံပေးထားပါတယ်ကိုဗစ်ရောဂါကိုကာကွယ်ထိန်းချုပ်ရမှာလိုက်နာရမယ့်အချက်တွေကတခုကတဦးနဲ့တဦးခက်ခွက်ခွာနေပြီးရောဂါကူးစက်နှုန်းကိုလျှော့ချနိုင်မှုအတွက်လူစုလူဝေးနေထိုင်တာကိုရှောင်ကျဉ်မှုဖြစ်ပါတယ်။ဒီလိုအချိန်မှာနေမကောင်းဖျားနာလာရင်ဆေးရုံစည်းကမ်းတွေကိုသွားဖို့အခက်ခဲရှိနေတာကြောင့်မြို့နယ်လိုက်ဖွင့်လှစ်ထားတဲ့ဖျားနာကူအခမဲ့စည်းကမ်းတွေမှာလာရောက်ပြသဖို့ကိုဆရာဝန်တွေကတိုက်တွန်းနေကြတာပါ။မြို့နယ်လိုက်ဖွင့်လှစ်ထားတဲ့ Fever Clinic တွေကိုအမေစီကန်တခုလိုသဘောထားပြီးမကြောက်ကြဘူးအတွက်ရွှေပြည်သားမြို့နယ်ဖျားနာကူစေကန်ကဒေါက်တာတစ်လွင်က VOA ကိုပြောပါတယ်
ဒီစေကန်ဒီထိုင်အောင်တန်းပိုးရစေကန်မဟုတ်ပါဘူးသူတို့ဖျားတာဒီရိုးရိုးဖျားလားကြောက်ကြပြီးပေါ်တော့ကိုဖျားလားကိုဗစ်နဲ့ပတ်သက်နေလားဆိုတာခွဲခြားပြီးတဲ့နေရာပါအဘိဓမ္မာနဲ့ကျမ်းမာရေးပြဿနာတွေလားအတိုင်းမျိုးဆွေးနွေးနေတယ်ကျွန်တော်တို့ကဆင်းရဲကြလောကရင်တော့တို့တို့တို့ကိုအာသိနှစ်သိမ့်ညာတို့ပညာပေးတာတို့ဒါလေးလုပ်ပေးနေတဲ့နေရာပါအခမဲ့ပါ
ဒီလိုအချိန်မှာကျမ်းမာရေးကိုပိုကူးဆိုင်ဖို့လိုပြီးနားလေတကြွနဲ့ဆရာဝန်တွေနဲ့ပြသမှသာဘလူလာအပ်တဲ့ဆိုးကျိုးတွေဖြစ်မလာမှာကိုဒေါက်တာတစ်လွင်ကအခုလိုရှင်းပြထားပါတယ်
။ကျွန်တော်ရက်ွက်ထဲမှာလည်းအခုဆားနေလူနာရီလာမပြရတဲ့အခါကျတော့ရက်ွက်ထဲကဆက်ဆီးတွေဝယ်တောက်ကြတယ်။ဆိုတော့အပုံးတို့ရန်ကူတို့အဲ့လိုလူမျိုးတွေနဲ့ဖြည့်ရှင်းနေတဲ့အခန်းလေးလည်းကျွန်တော်တို့ကြားရတယ်။ဆိုတော့အတားရီဒီတကယ်လို့ဒါပြဿနာအမှန်ဖြစ်နေပိုပြီးကြီးထွားသွားနိုင်တယ်ပိုပြီးဆိုးရွားသွားနိုင်တယ်။နောက်ဆုံးကျွန်တော်တို့အတားအနေဒီဆိုးရွားတဲ့အခြေအနေဒီရောက်နိုင်ပါအဲအကြောင်းလေကျွန်တော်ဖီဘာကလင်းနဲ့ကိုကြည့်လူလူတို့ကလည်းဒီလိုနားလည်ဖို့လိုတယ်ကြောက်စရာနေရာမဟုတ်ဘူ
းတဖက်မှာကိုဗစ်ရောဂါကိုကာကွယ်နေရခြင်းမိုးရိပ်ကာလမှာဖြစ်တတ်တဲ့ရာသီပေါ်ရောဂါတွေကိုလည်းရှောင်ရှားနိုင်မှုအတွက်ကျန်းမာရေးနဲ့ပတ်သက်တဲ့စောင့်ရံရှောင်ရံအချက်တွေကိုတရားလိုက်နာပေးဖို့အကြံပြုထားပါတယ်ကိုဗစ်ကရောဂါကိုကာကွယ်ထိန်းချုပ်နိုင်မှုအတွက်ဗဟိုကော်မတီကညွှန်ကြားချက်တွေနဲ့အညီဒေသန္တရအမိန့်တွေကိုလည်းဒေသအလိုက်ထုတ်ပြန်ဆောင်ရွက်နေကြတာပါဒါပေမဲ့တကြံအပြီးကာလမှာတော့တချို့နေရာတွေမှာလူသွားလူလာပြန်လည်စီကားလာတာကြောင့်ဒီယောဂထိန်းချုပ်နိုင်ရေးအတွက်ပြည်သူတွေမပေါ်ဆဖို့ကိုကျန်းမာရေးပညာရှင်တွေကသတိပေးနေတာပါ။ကျမဆုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်။ရန်ကုန်အပါအဝင်မြို့တော်တော်များများမှာအသွားအလာကန့်သတ်မှုတွေဆက်ရှိနေတော့ဖြစ်ပေမဲ့လုပ်ငန်းအတော်များများပြန်လည်လည်ပတ်လာတာနဲ့အတူပဲလူများများဆဆသွားလာလှုပ်ရှားကြတဲ့အခြေအနေကိုတင်ဆက်ပေးပါမယ်။ ကျမ yine အားကစားဝင်ကြီးဌာနကထုတ်ပြန်ထားတဲ့ညွှန်ကြားချက်ကိုမေလ15ရက်နေ့အထိထပ်တိုးလိုက်နာကြဖို့ကိုဗစ်-19ကာကွယ်ထိန်းချုပ်ကုသရေးဗဟိုကော်မတီကထုတ်ပြန်ထားပေမဲ့လုပ်ငန်းအတော်များများကတော့အခုမေလ15ပြန်လည်ဆက်ယုံလက်ပတ်နေကြပါပြီ။မလို့အဖဲအိမ်ပြင်မထွက်ကြဖို့ညွှန်ကြားထားပေမဲ့ခြေခံလူဒန်းစားတွေအတွက်စားဝတ်နေရေးအခက်အခဲတွေရှိလာနိုင်တာကြောင့်
တင့်တင့်မျှတာပြီးအစဉ်ပြန်အောင်လုပ်နေရတဲ့အကြောင်းလိုင်းသားရမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမြင့်မင်းသူကဖီယိုကြီးကိုအခုလိုပြောပြပါရစေ။အတုံးလုံးကိုဒီညွှန်ကြားချက်တွေကိုမလိုက်နိုင်ဘူးလို့ကျွန်တော်မပြောတာမဟုတ်ဘူး။လိုက်နိုင်တဲ့လူတွေရဲ့ရှိပါတယ်မလိုက်နိုင်ဘူးကျွန်တော်လိုင်းတော်မျိုးကလူကြီးကမြန်မာနိုင်ငံမှာအများဆုံးထုထပ်ဆုံးပေါ့နော်လူကြီးဒါထုထပ်တည်တဲ့အပ ဒီလိုလူမျိုးကြလာထွက်နေတာဒါတွေပဲတိတိယောက်ရေးပြီးမယ်ဆိုတော့တစ်ဖက်ကလည်းသူတို့ရဲ့စာဝင်နေတော့တိုးတော်လည်းပဲကျွန်တော်တို့တွေကအတက်နိုင်ဆုံးတော့ဒါဥပဒေရမထွက်နဲ့နောက်တိုင်းတွေကစီမီတော်တောင်းထဲမှာချထားတယ်အမှန်ကဥပဒေရဆိုရင်အားလုံးကိုအေးအေးယူလိုက်လို့ရတာပေါ့ဗျာတိုးတော်လည်းပဲတစ်ဖက်ကပြန်စဉ်းစားတဲ့အခါမှာအခြေခံလူနာတအားများပြတဲ့မြို့နယ်ပေါ်မှာတော့အားလုံးကိုချိန်ထိုးပြီးတော့ပြည့်ရည်နဲ့အကူတုံးကိုဆောက်ရနေကြတာပေါ့ဗျာနော်
ဆိုင်သားရမြို့နယ်လူမျိုးအခြေခံလူတန်းစားနဲ့လက်လုံလက်စားရွှေ့ပြောင်းအလုပ်သမားတွေများတဲ့နေရာတွေမှာအပြင်မထွက်ရစည်းကမ်းကိုတင်းတင်းကြပ်ကြပ်လှုပ်ဆောင်လို့တော့မရနိုင်ဘူးလို့ဒေသအုပ်ချုပ်ရေးတာဝန်ရှိသူတွေကပြောပါရယ်မန္တလေးမြို့မှာတော့ဒီရက်ပိုင်းတွေအတွင်းလမ်းမတွေပေါ်မှာလူအသွားအလာပိုများလာတာကိုတွေ့ရပေမဲ့၅ရက်ထက်ပိုဆုတာမျိုးတော့မလုပ်ကြဘူးလို့ဆိုပါရယ်ဒီလိုလမ်းမတွေပေါ်မှာလူတွေပြန်စီကားလာတာနဲ့ပတ်သက်လို့ချမ်းမြတာစီမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမြင့်အောင်မိုးကအခုလိုပြောပြပါရယ်
လူ၄ယောက်ထဲပို့ပြီးတော့စူးစူးလောက်တာမျိုးတော့မရှိပါနဲ့တယောက်ချင်းတယောက်ချင်းထွက်ကြတာပေါ့လေအခုပြောတဲ့ဟိုလမ်းမထွက်လာတယ်ဆိုတော့ဟိုတယောက်နဲ့တယောက်ကတော့ဟိုပြင်းလို့ပဲထွက်တယ်ဘယ်လိုပဲထွက်တယ်လမ်းမတော့ဟိုပေါ့ဟိုမများနေနေတာပေါ့လေကျွန်တော်တို့အသက်မကလာကမေလ15ရက်နေ့အထိဟိုမှာပဲစနေတရလေးနေဖို့ဒီတော်စုဒီတမရီဌာနကဟိုတော့တိုင်းတိုင်းနဲ့ပြည်နယ်လိုက်ကျွန်တော်တို့ဒီဌာနအစိုးရကလည်းဒီအမိန်ကဒီထုတ်ထားတဲ့ပုံမှာကမေလ15ရက်နေ့ဒီကိုကျွန်တော်တို့ကသတ်မှတ်ထားတာဟုတ်တော်တော်များများကလည်းဟိုရက်တည်းကတော်တော်ကိုရှင်းတယ်လုံးဝမထွက်လာကြတာဒါပေမဲ့ positive lunar ထွက်တာက2ရက်လောက်များမထွက်ဘူး negative ဒီပဲဆိုရင်လူလေးရနေနေလေးကြိုးစီစီနဲ့ဟုတ်လား
ညမထွက်ရအမိန်ထုတ်ထားတာကြောင့်မန္တလေးခရိုင်တစ်ခုလုံးမှာည10နာရီနောက်ပိုင်းအပြင်ထွက်လို့အေးအေးယူခံရသူတချို့ရှိတယ်လို့ဦးမြင့်အောင်မိုးကဆိုပါတယ်ဒီရပိုင်းတွေအတွင်းမှာပဲနိုင်ငံရခြားကနေလေချောင်းလိုင်းကတဆင့်ပြန်လာကြတဲ့မြန်မာနိုင်ငံသားတွေရှိသလိုနေဆက်ပေါက်တွေကတဆင့်ပြန်ဝင်လာကြတဲ့မြန်မာအလို့သမားတွေလည်းရှိနေပါတယ်။ဒါကြောင့်တခြားခွဲစောင့်ကြည့်မှုခံယူဖို့အပါအဝင်ကျန်းမာရေးဝန်ကြီးဌာနရဲ့စီမင်းထုတ်ပြန်ချက်တွေကိုစနစ်တကျလိုက်နာကြဖို့ပြည်သူကျန်းမာရေးတာဝန်ရှိသူတွေကတော့တတိပေးနေပါတယ်ရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ထိုင်းမြန်မာနယ်စပ်တွေကနေနေရပြန်ဖို့မြန်မာလူသမား2000ခွဲစီရင်ပေးထားရဲဆိုတဲ့အကြောင်းကိုတင်ဆက်ပေးပါမယ်။ကျမအေးမှာပါထိုင်းနိုင်ငံမှာကိုဗစ် -19 အရေးပေါ်ကာလအမိန့်ထုတ်ပြန်ထားချိန်မှာခရိုင်တစ်ခုနဲ့တစ်ခုနေမြေဖြတ်တန်းသွားလာဖို့ကန့်သတ်ထားတာကြောင့်နယ်စပ်ကနေတစ်ဆင့်နေရပြန်လို့တဲ့မြန်မာလူသမားတွေအခက်တွေ့နေရပါတယ်။အခုဆိုရင်ထိုင်းနိုင်ငံကမြန်မာတန်ရုံးစီကိုနေရပြန်ဖို့စီရင်ပေးသွင်းထားတဲ့မြန်မာနိုင်ငံသား2000ခွဲဝန်းကျင်ရှိနေပြီဆိုပြီးမြန်မာလူသမားတန်ရာကြီးဦးဝေလင်းမောင်က VOA ကိုပြောပါတယ်။
တန်ရုံးကိုဒီရုံးကတော့ကျွန်တော်စီရင်ပေးလာတာကတော့ဒီ2000ခွဲဝန်းကျင်လောက်တော့ရှိမှာပဲ။2500ဝန်းကျင်လောက်တော့ရှိမှာ။နေဆက်ကတော့ဒီ3ပေါက်ပေါ့ဒီထဲမှာတော့တို့ဒီ2500ကျော်ကတော့ဒီစီရင်ပေးလာတာပေါ့တန်ရုံးကိုကတော့ပေးလာတဲ့စီရင်ထဲမှာကတော့ဒီဒီရနောင်းလေးပါနိုင်တယ်ဒီမြောက်ကြီးလည်းပါနိုင်မယ်ဆိုင်ပါမယ်3ပေါက်လုံးပါနိုင်တာပေါ့ဒီထဲမှာ
ထိုင်းနိုင်ငံမှာကိုဗစ် -19 အရေးပေါ်ကာလအမိန့်ထုတ်ပြန်ထားပြီးပြီးခဲ့တဲ့ရက်ကတော့တချို့တားမြစ်ထားချက်တွေဖြေလျှော့ပေးခဲ့ပေမဲ့နယ်မြေဖြတ်တန်းခွင့်တွေကိုတော့ဖြေလျှော့မှုမပေးသေးပါဘူးအခုဆိုရင်နယ်မြေတစ်ခုနဲ့တစ်ခုဖြတ်တန်းသွားလာခွင့်တွေမရသေးသလိုခီးတွေတွေကိုတည်ယူပို့ဆောင်ပေးနေတဲ့ကားတွေလည်းထွက်ခွင့်မရသေးပါဘူးဒီအတွက်နယ်ဆက်အသီးသီးကနေနေရပြောင်းခြင်းသူတွေအနေနဲ့တိကျံစောင့်ဆိုင်ဖို့အတွက်ပြောဆိုနေရသလိုအစိုးရချင်းညှိနှိုင်းမှုတွေလည်းဆက်လုပ်နေစေဖြစ်တယ်လို့ဦးဝေလင်းမောင်ကဆိုပါတယ်
ထိုင်းနဲ့ညီနိုင်တဲ့ကိစ္စကဒီနေဆက်ဖြတ်တန်းခွင့်ကိစ္စကိုကျွန်တော်တို့တင်ထားတယ်ကြာဟုတ်ဒီဒေတာဖြတ်တန်းခွင့်ပေါ့ဟိုခရိုင်ကျော်ဖြတ်တန်းခွင့်ပေါ့ခရိုင်ကျော်ဖြတ်တန်းခွင့်နဲ့ပတ်သက်ပြီးတော့ကတော့သူတို့တရားခွင့်ပြုမိန့်ပြန်ပြီးပြီးပို့တော့ကိစ္စကကျွန်တော်တို့ဒါ
ဒီပြည်သူတိုင်းနိုင်ငံယာယီနေတော့ကျွန်တော်တင်ထားတာမျိုးရှိပါတယ်ဗျာ။ဒီရဲတာကတော့မကြသေးဘူးပေါ့။ပြန်ပြီးတော့ဘာအကြောင်းတော့မပြန်သေးဘူးပေါ့။ဟုတ်ဦးလုံးလုံးကြီးကတော့အဲ့ဒီဖြတ်တန်းခွင့်ရမှသာလဲဒီကျွန်တော်တို့ကဒီမြန်မာနိုင်ငံသားဖြတ်တန်းခွင့်ရမှသာလဲကျွန်တော်တို့ကဒီဘက်ကိုလာလို့ရမယ်နေပါလို့သူတို့ကြီးကသုံးပြမိတ်ကြမှာဖြစ်ပါဗျာ။ဒီကနေ့ဖေဖော်ဝါရီလနဲ့မ ဒီရေပေါ်ကာလမှာမေလာတရနေ့ကနေစတင်ပြီးမဲဆောက်မှာရှိတဲ့အမှတ်နှစ်ချစ်တီတရားကိုဖွင့်လာပြီးမြန်မာလူသမားတွေကိုလက်ခံပေးနေတာကြောင့်ဒီရပိုင်းကတော့နေဆက်ကနေတဲ့တက်ခရိုင်မဲဆောက်ဘက်ကလူသမားတွေရာခနန်းလောက်ပဲနေရပြန်နိုင်ကြပါတယ်ထိုင်းနိုင်ငံထဲမှာမြန်မာလူသမား သုံးသန်းထက်မနည်းအလုပ်လုပ်ကိုင်နေကြတာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ထိုင်းစစ်ရုံလုပ်ရုံတွေမှာလုပ်သားအင်အားလျှော့ချတာစီးပွားကြလို့အလုပ်ရုံပိတ်တာတွေရှိနေပြီးမြန်မာလူသမားအတော်များများဟာအလုပ်လက်မဲ့ဖြစ်နေရပါတယ်ဒီအတွက်နေရပ်ပြန်ရေးအစီအစဉ်တွေဖြစ်လာတာပါကျမမအေးမှာထက်မြန်မာနေဆက်ကနေသတင်းပေးပို့နေပါတယ်ကျမကစုမမရှင် VOA
အမေရိကန်အသံရဲ့အသံလွှင့်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်တောရရှင်တွေကိုအခုဆက်ပြီးတော့ပြပြပေးချင်တာကတော့ Bangladesh Nangama COVID-19 ကူးစက်မှုတွေပိုတိုးလာနေတဲ့အတွက်ရိုဟင်ဂျာဒုက္ခသည်တွေဆိုရင်မှုတွေပိုတိုးလာနေသလိုမုတ်တုံရာသီဝင်လာတဲ့အတွက်ရေကြီးမြေပြိုအန္တရာယ်တွေအတွက်ပူပန်လာနေတဲ့အကြောင်းကိုပြောပြပေးချင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတနင်္လာနေ့အထိထုတ်ပြန်ထားတဲ့စာရင်းအရကိုဗစ် ၁၉ရောဂါကူးစက်သူကကိုးတောင်၄၅၅ရောက်ရှိပြီးသေဆုံးသူဟာ၁၈၉ဦးထိရှိလာနေတဲ့အတွက်ကျန်းမာရေးစောင့်ရှောက်မှုအားနည်းတဲ့ဒုက္ခသည်စခန်းတွေမှာကူးစက်မှုအန္တရာယ်ကိုစိုးရိမ်နေကြရတဲ့ဒုက္ခသည်စခန်းတွေမှာတော့ကန့်သတ်မှုတွေဟာဆက်လက်တင်းကျပ်ထားဆဲဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီကုတုပလောင်ဒုက္ခသည်စခန်းမှာနေတဲ့ရိုဟင်ဂျာဒုက္ခသည်ကိုမြို့တန်ကပြော
ဒီလဘရေတာတော့တက်နေပါလေ။အဲမင်းတို့ကစိုးရိမ်ကြတယ်အဲ့လိုမျိုးဒီကန်တဲမှာအဲ့လိုကိုဗစ် -19 တဲမှာတိလာရင်လည်းအဲသာစိုးရိမ်ကဘာလို့လဲဆိုရင်ဒီကန်တော့လောကမြတ်ကြီးပါတော်တော်စိုးရိမ်နေပါလေ။ isolation ဖိုင်မှာပဲဒီမှာစောင့်နေပါလေခင်ဗျာ။ဒီ IOM ကဦးစီးပြီးတော့တကုန်းတကုန်းမှာကိုစောင့်နေတယ်လို့ကြားမိပါလေ။
ဒုက္ခသည်စကန်နေထဲမှာယောဂကုသသူအဖြစ်အတည်ပြုသူမရှိသေးပေမဲ့လေဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR နဲ့နိုင်ငံတကာရွှေပြောင်းခြေချသူတွေကိုအကူအညီပေးရေးနိုင်ငံတကာအဖွဲ့ IOM အပါအဝင်အကူအညီပေးရေးအဖွဲ့အစည်းတွေကကာကွယ်ရေးအစီအမံတွေကိုဆောင်ရွက်ပေးနေကြောင်းလဲဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလေးဒုက္ခသည်စကန်နေရိုဟင်ညာဒုက္ခသည်ဥစ္စလန်ကပြောပြပါရတယ်
။ကျွန်တော်ကော့စ်ဘဇာဧရိယာကျွန်တော်ရိုဟင်ညာဒုက္ခသည်စကန်မှာတော့ကျွန်တော်ရိုဟင်ညာဒုက္ခသည်ကိုဆောင်ကျော်ပြွနေတဲ့UNHCR IOM နောက်တခြားအဖွဲ့အစည်းကုလသမဂ္ဂလက်ဥကအဖွဲ့အစည်းတွေရှိတယ်ကုလသမဂ္ဂအဲ WHO ကထုတ်ပြန်တဲ့ကြေညာချက်ကိုဒုက္ခသည်တွေကလိုက်နာတာရှိတယ်နောက်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကအဲထုတ်ပြန်တဲ့ကြေညာချက်ကိုအဲဒူရီယာဒုက္ခသည်တွေကအဲအလေးတာလိုက်နာတာတွေ့ရပါတယ်ခင်ဗျာနောက် COVID-19 နဲ့ပတ်သက်ပြီးတော့လူတွေကအထူးသဖြင့်ကတော့လူစုလူဝေးမလို့ကြဘူးဒီအများကြီးတော့ဒီဒကာမျိုးအနေပေါင်းဝန်းကြီးမှာဖြစ်နေတာကိုတွေ့ရတယ်နော်ဒီတော့မှကုဆက်လာမှာကိုကျွန်တော်ကအတူတူသိရင်တော့ကျွန်တော်တို့ကရူညာဒုက္ခတွေကတနည်းမှာအကုန်လုံးစုပုံနေရတယ်ဆိုတော့ဒီမှာခဲတော့ဖြစ်ပေါ်လာနေဆိုရင်ကတော့အဲစူးရင်စရာအများကြီးရှိနေပါတယ်ခင်ဗျာ
အခုလိုမျိုးတိုင်းနဲ့ချီတဲ့လူတွေစုဝဲခိုလုံနေထိုင်တဲ့စခန်းတွေထဲမှာ COVID-19 ကိုကပ်ရောဂါဖြစ်ပွားလာမှာကိုစိုးရိမ်နေရတယ်လို့ပဲအခုမိုးရာသီရောက်လာချိန်မိုးတုံမိုးကတဲထန်စွာစတင်ရာသွန်းလာပြီးမို့စခန်းနေထဲမှာမြေပြိုကျမှုနဲ့ရွေလှမ်းမှုမှုစတဲ့တဘာဝဘေးအန္တရာယ်တွေကြုံလာရမှာကိုလည်းဒုက္ခသည်တွေကစိုးရိမ်ပူပန်နေကြပါတယ်
။အခုရပိုင်အတွင်းတော့မိုးတိဒံ့ရွာတာရှိတယ်။နောက်လေကျင်းတိုက်ကြလည်းရှိပါတယ်ခဏခဏမိုးတုံရေညလာမယ်လို့ကျွန်တော်တို့ကမျှော်လင့်ပါတယ်။အရင်နည်းနဲ့ဆိုရင်အခုနေရာတော့ရာသီဥတုတော်တော်လေးကြီးမားတာကိုတွေ့ရပါတယ်။လေကျင်းတိုက်ကြရဲ့ရေကျူရာရေအများကြီးရှိနိုင်ပါတယ
်ရိုဟင်ညာဆိုတဲ့အတုံးတုံးကိုလက်ခံမထားတဲ့မြန်မာအစိုးရဘက်ကတော့ကမ္ဘာနဲ့ COVID-19 virus ရောဂါကူးစက်မှုကာကွယ်တဲ့အနေနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကိုသွားလာမှုကန့်သတ်နေတဲ့တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်မောင်နှံခရိုင်ဘက်မှာလည်းဘင်္ဂလားဒေ့ရှ်ကနေပြန်လာတဲ့သူတွေကိုလက်မခံတော့ပါဘူးရှင
် COVID-19 ရောဂါဖြစ်ပွားနေတဲ့ကာလမှာမြောက်ပိုင်းကျဉ်အောင်မဟာမိတ်သုံးဖွဲ့ကမေလကုံသီတဖက်သားပြည်ရဆဲမဲလို့ဆိုပေမဲ့မြန်မာစစ်တပ်ဘက်ကတော့အသာကိုမယုံကြည်တဲ့သဘောတုတ်ပြန်တဲ့အကြောင်းသိဆက်လိုပါတယ် လက်ရှိမြန်မာစစ်တပ်နဲ့စစ်ရေးသင်းမနေဆဲမြောက်ပိုင်းညောင်မဟာမိတ်သုံးဖွဲ့ကနေဒီမေလကုံထီတစ်ဖက်သားပြည်ရဆဲကြီးညာတဲ့အကြောင်းရင်းကိုတော့ညောင်မဟာမိတ်ဖွဲ့ပြောခွေရအေအေလက်နက်ကန်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလူပြောပါတယ်
ဟိုဘာကြောင့်ပြောရတယ်ဆိုလို့ရှိရင်ဒီငင်းကြမ်းရေးလုပ်ငန်းစဉ်ကိုအထောက်အကူပြုဖို့အတွက်ပေါ့နော်ကျွန်တော်တို့ဘက်ကဒီလုပ်ငန်းတဲ့အပိုင်းကိုဟိုလှုပ်လာသေးတာဖြစ်တယ်အခုဒီလပိုင်းတွေမှာဆိုလို့ရှိရင်တော့ဒီ COVID-19 ဟိုကာကွယ်ထိန်းချုပ်ရေးတွေကလည်းဒီအရေးကြီးရှိလာတဲ့အခါကျတော့အခုဒီ COVID-19 ကာကွယ်ထိန်းချုပ်ရေးမှာလည်းပဲဒီအထောက်အကူဖြစ်စေဖို့အတွက်ပေါ့နော်ဒါကျွန်တော်တို့ဘက်ကနေပြီးတော့ဟိုအပြစ်ခရစီရေးကိုဒါတက်တန်းထားပြီးတော့တိုးထားတာဖြစ်တယ်ဗ
ျမြောက်ပိုင်းကြီးနောင်မဟာမိတ်သုံးဘွဲ့ဖြစ်တဲ့အေးရခိုင်လက်နက်ကိုင်တပ်ဖွဲ့ TNL တန်းပလောင်တပ်ဖွဲ့ကိုကန်တပ်ဖွဲ့ MNDA ဤသို့ကနေမေလ3ရက်နေ့မှာတလသာပြည့်ရက်စေးရီတက်တန်းသူကြောင်းကြီးညာခဲ့တာပါ TNL တန်းပလောင်တပ်ဖွဲ့အခြေပြုရာဒေသဘက်မှာဧပြီလကစပြီးတိုက်ပွဲရှင်လျှော့ချလာပြီးဒီလိုပြည့်ရက်တက်တန်းသူပြီမဲ့လဲမြန်မာစစ်တပ်ရဲ့ထိုးစစ်ကြောင့်တိုက်ပွဲရပ်တနိုင်တဲ့အစ်မရှိသေးဘူးလို့ဒီအနယ်လေတမ်းမလောင်တပ်ဖွဲ့ပြောခွေရဘူမှုတိုင်းကျော်ကပြောပါတယ
်ဒီအီဗရလာထဲမှာကျွန်ုပ်စင်ပါကဒီအစ်တပ်ဖွဲ့အနေနဲ့တော့ဖြစ်တယ်ဒီလာထဲမှာတော့မရှိသေးတူတာမတူတာအဲတပ်ဖွဲ့ကတော့ဆက်ဖြစ်နေပါကြောက်ဆိုတော့ဒီနှစ်ပတ်ကမရှိသေးဘူးအထူးစင်ပြလာတော့တပ်ဖွဲ့ဖြစ်သွားတာဖြစ်တယ်ကျွန်တော်ကတရားတူထားပြီးမလဲလုံးဝတပ်ဖွဲ့ရပ်နေတဲ့အစ်တော်တော့မရှိဘူး
မြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့ရဲ့အပြည့်ရထုတ်ပြန်ချက်ပေါ်မှာတမတော်ဘက်ကတော့အယုံကြည်မရှိတဲ့သဘောပြောခွင့်ရသူဘူမှုချုပ်စုံမင်းသုံးက VOA ကိုပြောပါတယ
်ပြောပြရမရှိပါဘူးဗျတို့ကတော့ထုတ်ပြန်နေတာပဲထုတ်ပြန်ပြီးတော့ကြာကြာ VOA ပါလေနောက်ဆက်ဖြစ်နေတာဒီတိုင်းနဲ့လောက်နေတာထုတ်ပြန်တာတခြားလောက်တာတခြားပါလေအများကြီးပါ
တိုက်ပွဲပြင်းထန်နေစဉ်ရခိုင်မြောက်ပိုင်းဒေသနဲ့ချင်းမြင့်နယ်ပလဲဝါဘက်မှာတော့ဒီမေလတွင်၃ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေစဲလို့အေရခိုင်လက်နက်ကန်အဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကခုလူပြောပါတယ
်တိုက်ပွဲကတော့ဒီမေလ၁ရက်နေ့ကနေပြီးတော့ဒီမနေ့က၃ရက်နေ့ထိပေါ့နော်တိုက်ပွဲကတော့ဒီနေ့တိုင်းဖြစ်နေတာရှိတယ်ဒီမေလ၃ရက်နေ့မနေ့ကတော့ဒီပလဲဝါမြို့နယ်ရဝရွာရဲ့ဒီအနောက်မြောက်ဘက်တောင်တန်းမှာရှိတဲ့ကျွန်တော်တို့ရဲ့တပ်ဖွဲ့တွေကိုဒီမနေ့9နိုင်15ကစပြီးတော့မှဒီတတိယနေ့အဖြစ်ပေါ့နော်ဒီမြန်မာစစ်တပ်ဘက်ကနေပြီးတော့ထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်ကြောင့်မို့လို့ဟိုတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်အဲ့ဒီမှာဒီရန်သူဘက်ကနေပြီးတော့သေးဦးထက်မနေ့ကျဆုံးပြီးတော့ဟိုသူတို့ပြန်တက်လန်သွားတာရှိပြီးလို့ရှိရင်ဝေးကနေပြီးတော့လက်နက်ကြီးတွေနဲ့ဆားပစ်နေတာရှိတယ်ဟိုမေလ2ရက်နေ့မှာညနေ9နိုင်10မိနစ်မှာမင်းများမျိုးနေဖားပြိုရွာရဲ့တောင်ဖက်ဒီ 1.4 ကီလိုလောက်အကွာမှာရှိတယ်ကျွန်တော်တို့ရဲ့တပ်ဖွဲ့တွေကိုမြန်မာစစ်တပ်ဘက်ကနေပြီးတော့ထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်ကြောင့်မို့လို့တိုက်ပွဲပေါ်ခဲ့တာရှိတယ်။အဲ့ဒီတိုက်ပွဲမှာတော့ရန်သူဘက်ကနေ9ဦးကြာဆုံးပြီးတော့ဒဏ်ရာရတဲ့သူတွေလည်းရှိတယ်ဗျ
။ဒီတိုက်ပွဲတွေမှာမြန်မာစစ်တပ်ဘက်ကထိခိုက်မှုရှိနေတယ်လို့အေအေဘက်ကပြောပေမဲ့တပ်မတော်ဘက်ကတော့အတိမပြုခဲ့ပါဘူး။တမရပြောခွေရဘုံမှုချုပ်စုံမင်းတွန်းကတော့မနေ့ကချင်းမြင့်နယ်ပလဲဝါမြို့နယ်ဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပြောပါတယ
်ကျွန်တော်ဒီပလဲဝါရဲ့နောက်ဆက်နဲ့အနောက်တောင်ဘက်ဒီမှာဖြစ်ကြတာရှိတယ်နောက်ဆက်ဖြစ်ခဲ့တဲ့ဟာတွေပါပဲရင်းပြမှာတော့မရှိပါဘူးဗျ
တိုက်ပွဲဖြစ်ခဲ့ရဆက်ကြောင်းတမရနဲ့မြောက်ပိုင်းညီနောင်မာမိတ်ဖွဲ့တွေဘက်ကမကြာခဏစုစုလို့ထုတ်ပြန်နေပေမဲ့လည်းမြေပြင်အခြေအနေမှာတော့တိုက်ပွဲရပ်တန့်တာမရှိခဲ့ပါဘူးလက်ရှိရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတိုက်ပွဲရပ်တန့်နေတာတလားလောက်ရှိနေပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းပြည်နယ်ပလဲဝါဘက်မှာတော့မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေစေလဲဖြစ်ပါတယ်ကျွန်တော်နိုင်ကုန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်အင်တာနက်သုံးစွင်းမှုပိတ်ထားတဲ့ရခိုင်ပြည်နယ်ရှမ်းမြို့နယ်ထဲကမောင်နှံမြို့နယ်မှာမေလ2ရက်နေ့ကစပြီးအင်တာနက်လိုင်းတွေပြန်လည်ဖွင့်ပေးခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်ကျွန်တော်တက်နိုင်ပါရခိုင်မြောက်ပိုင်းကကြောက်တော်မြအူးမင်းပြမြေပုံရတိတော်ဘူးတီတော်မောင်တော်နဲ့ရှင်းပြနေပလောက်ဝမြို့နယ်တွေကိုပြီးခဲ့တဲ့ဖေဖော်ဝါရီလ3ရက်နေ့ကလေးကစစ်တရေးဝန်ကြီးဌာနကအင်တာနက်လိုင်းပိတ်ထားတာလေးဖြစ်ပါတယ်။အဲ့ဒီအင်တာနက်လိုင်းပိတ်ခံထားရတဲ့မြို့နယ်တွေထဲကမောင်တော်မြို့နယ်ကိုတော့ဒီလ2ရက်နေ့ကအင်တာနက်လိုင်းပြန်လည်ဖွင့်ပေးခဲ့တယ်လို့မြမစစ်တရေးလုပ်ငန်းကမတ်သစင်ကဘူရော်ရေကိုပြောပါတယ်
ဟုတ်ကဲ့ရခိုင်ပြည်နယ်မှာဆယ်ရနောက်အခုလက်ရှိမှာမောင်တော်တမျိုးနယ်ပဲအတော်ပြလို့ရပါသေးတယ်။တယ်လီဖုန်းဖွင့်လာရေးဆိုတော့အခုတော့ message လေးပို့ပြီးတော့အကြောင်းလေးကြားပေးပါလိမ့်မယ်။အခုလက်ရှိမှာတော့ဒီတစ်ခါမျိုးနယ်ပဲဒီမှာကြာတော့ပြောတာမျိုးတော့မရှိသေးပါဘူး။ဟုတ်ကဲ့မောင်တော်ကြားတော့ကိုဒီလနှစ်ရနေရပါရှင့်။
အခုလိုအင်တာနက်လိုင်းတွေပြန်ဖွင့်ပေးရတာဟာလက်ရှိဖြစ်ပေါ်နေတဲ့ COVID-19 ရောဂါနဲ့ပတ်သက်ပြီးသတင်းရှက်လက်တွေရယူနိုင်တဲ့အပြင်ကုန်စည်စည်းစိမ်မှုတွေမြန်ဆန်ဖို့အတွက်ဖြစ်တယ်လို့မောင်တော်ခရင်အုပ်ချုပ်မှုဦးစိုးအောင်ကပြောပါတယ်။
တော့တော့ကျွန်တော်သူတော့ဒီကိုဗစ်နဲ့ပတ်သက်တဲ့ဟိုဟာတွေပါလေသတင်းချက်လက်တွေပြန်လည်မျှဝေလို့ရဖို့ဆိုပြီးနောက်ပြီးကုန်စည်စည်းမှုပေါ့ဗျာ။ကုန်စည်စည်းမှုဘာကြိုးစားလို့ရလဲဆိုတော့လူထွက်ပြီးမှဗျာမဟုတ်ဘူး။အင်တာနက်ရတာအင်တာနက်ကနေပြန်မှာတော့လူချင်းပြောင်းနေပြောင်းနေသူတို့ဆက်ဆံရတာလည်းနည်းတော့ပေါ့။ငွေလွှဲတာတွေပါလေ online banking တွေရှိတော့ online ပဲလွှဲလိုက်ရင်ဒါလူနဲ့ဘာနေပါစိတ်ကြွားနေကြလူချင်းတွေတို့ရမှာလို့ဟုတ်။
အခုလိုရှင်မျိုးမှာရခိုင်နော်ပိုင်းနဲ့ရှင်းပြည်နယ်ပလောက်ဝမ်းမျိုးနယ်တွေကိုအင်တာနက်အမြန်ဆုံးဖွင့်ပေးသိမ့်တယ်လို့စစ်ပွဲတွေလည်းအမြန်ဆုံးရပ်ပေးသိမ့်တယ်လို့နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရန်မျိုးသိန်းကပြောပါတယ်
ဟိုရခိုင်ပြည်နယ်မြို့နယ်အားလုံးမှာနော်အင်တာနက်လိုင်းတွေကိုနော်အမြန်ဆုံးပြန်ဖွင့်ပေးနိုင်မှုလိုအပ်တယ်လို့မြင်တယ်နော်အထူးသဖြင့်နော်လက်ရှိဒီ COVID-19 ကူးစက်ရောဂါပြန့်နှံ့နေတဲ့အခြေအနေမျိုးနောက်ပြီးတော့လာမယ့်ကာလတွေမှာတော့တဘာဝပီအန်ဒီတွေပေါ်ကြောက်နိုင်တဲ့အလားအလာရှိနေတဲ့ကာလမျိုးမှာအင်တာနက်ဆက်သွယ်မှုဟာပြည်သူလူထုအတွက်ကိုအင်တာနက်မှာတော့အထောက်အကူပြုနိုင်တဲ့အရာတစ်ခုလို့ကျွန်တော်ကသုံးသပ်ပါတယ်အဲ့ဒီအတွက်ကြောင့်မလို့ရခိုင်ပြည်နယ်မြို့နယ်အားလုံးမှာအင်တာနက်ဖြတ်တောက်မှုတွေကိုအမြန်ဆုံးရပ်ဆိုင်းနိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်
လက်ရှိချိန်မှာမုံတော့မြို့နယ်ကိုအင်တာနက်လိုင်းတွေပြန်လည်ဖွင့်ပေးလိုက်တာကြောင့်လက်ရှိဖြစ်ပေါ်နေတဲ့ COVID-19 ရောဂါနဲ့ပတ်သက်ပြီးတင်းရှက်လက်တွေသိရှိခွင့်ရသလိုလူမုံရေးစီးပွားရေးကျန်းမာရေးတွေအတွက်လည်းပိုကောင်းမွန်လာတယ်လို့မုံတော့ဒေသခံတွေကပြောဆိုကြပါတယ်ရခိုင်မြောက်ပိုင်းကမြို့နယ်ရှိကုန်းနဲ့ရှင်းပြည်နယ်ကပလောဝမြို့နယ်တွေကိုအင်တာနက်လိုင်းဖြတ်တောက်ထားတာနဲ့ပတ်သက်ပြီးပြန်ဖွင့်ပေးဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာရောပြည်တွင်းကလွှတ်တော်မှတ်တွေနဲ့အရာဖက်လူမုံဖွေးစည်းတွေကတောင်းဆိုထားကြတာပါကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတင်းပေးပို့တာပါ
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါရှင
်ကဘာကယောဂါဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေကိုမြန်မာနိုင်ငံမှာတွေ့ရှိပြီးတဲ့နောက်ပိုင်းအစိုးရကယောဂါပြန်ပွားမှုကိုထိန်းချုပ်တဲ့အနေနဲ့လူစုလူဝေးဖြစ်ပေါ်စေမှုကိုထိန်းချုပ်လိုက်တာယောဂါပိုးကူးစက်ခံရသူတွေနေထိုင်တဲ့လူနေရပ်ကွက်တွေအတွင်းကိုပိုးသက်စေဖြန်းပြီးတော့ယောဂါပိုးကူးစက်ခံနိုင်ခြင်းရှိသူတွေကိုကရက်ဒီ21ရက်ထားရှိပြီးတော့စောင့်ကြည့်စေတာတွေလှုပ်ဆောင်ခဲ့တဲ့အတွက်လက်ရှိအချိန်မှာတော့ယောဂါကူးစက်မှုကိုထိန်းချုပ်လာနိုင်တဲ့အနေအထားကိုရောက်ရှိလာပါတယ်ပြည်သူတွေအနေနဲ့လက်ရှိအနေအထားပေါ်မှာဘယ်လိုသုံးသပ်တယ်လဲဆိုတာကိုကြည့်ကြရအောင်ပါမြန်မာနိုင်ငံမှာမတ်လ23ရက်နေ့ကနေစတင်ပြီးတော့ကူးစက်ခံရသူတွေကိုတွေ့ရှိခဲ့တဲ့အတွက်အစိုးရကကူးစက်ခံရသူတွေနေထိုင်တဲ့နေရာဒေသတွေမှာကူးစက်ပြန့်ပွားမှုတွေကိုထိန်းချုပ်လိုတဲ့အတွက်ပြည်သူအများစုဟာဧပြီလမှာအိမ်မှာနေကြရတဲ့အချိန်တွေပိုများလာခဲ့ပေမယ့်မေလ3ကစတင်ပြီးတော့ပြည်သူချို့ကလုပ်ငန်းတွေကိုပြန်လည်ဝင်ရောက်တာတွေရှိလာခဲ့ပါပြီရန်ကုန်မြို့မှာနေထိုင်တဲ့ကုမ္ပဏီဝန်ထမ်းတဦးဖြစ်တဲ့မတ်ဆာဆာဦးကလည်းကုမ္ပဏီအနေနဲ့ကာလရှည်ပိတ်ထားဖို့ဆိုတာမဖြစ်နိုင်တဲ့အတွက်လက်ရှိချိန်နေမှာရုံးပြန်တက်ပြီးတော့လုပ်ငန်းဝင်ဝင်နေပြီဖြစ်ကြောင်းခုလိုပြောပါတယ်
။ပြီးတော့ group A group B ခွဲပြီးတော့ဒီတစ်ဘက်ကို group A ကတက်တယ်နောက်တစ်ဘက်ကို group B ကတက်တယ်အဲ့လိုမျိုးသွားရတယ်။လုံးဝတော့ ferry ဘိုင်းနေစီစဉ်ပေးတယ်။လုံးဝ mass day လက် 8 တွေလည်းအပြည့်စုံနဲ့ထုတ်ပေးထားတယ်။ဗန်သွားရတယ်နောက်စိုက်ကန်းသွားရတာရှိအဲ့လိုမျိုးတွေဆိုတော့ဟိုနူးထူထပ်တဲ့နေရာတွေသွားတဲ့အထက်ကကိုယ်ကိုယောဂကုမာတွေပေါ့အဲ့လိုမျိုးတွေတော့နည်းနည်းကြောက်တဲ့စိတ်တွေဖြစ်နေတယ
်ပြည်သူတွေအနေနဲ့ရက်ရှည်အလုတ်ရက်နားထားဖို့ဆိုတာမဖြစ်နိုင်တဲ့အတွက်အလုတ်ပြန်လုပ်နေကြရပြီမြေယောဂမကူးဆက်အောင်တော့ကြိုတင်ကာကွယ်မှုတွေကိုပြုလုပ်နေတယ်လို့ဝန်ထမ်းတဦးဖြစ်တဲ့ကိုလင်းထက်နောင်ကအခုလိုပြောပါတယ
်ဒါအလုတ်သွားလို့ရှိရင်ဒါဖိန်နဲ့လာကြည့်ပြီးဆိုရင်အလုတ်ပြန်နေကြတော့ကျွန်တော်လည်းနည်းပါးကြောက်လန့်နဲ့အင်္ဂါစီရပါဘောနော်ဒီလိုကိုတောင်းမယ်ဆိုရင်တော့ကျွန်တော်ဟန်ချက်ယူပါပါခင်ဗျာပြီးတော့မတ်တက်သွားပါခင်ဗျာ
ထီရောင်းဝင်လုပ်ငန်းလုပ်ကင်နေတဲ့သူကလည်းစောင်းဝင်နေရရှိနေသေးတဲ့အတွက်ကြာရှည်နားမနေနိုင်တော့တဲ့အကြောင်းခုလိုပြောလာပါတယ
်ကျွန်တော်အကုန်လုံးလော်ဒေါင်းချလို့ရတယ်ဒီအိမ်စည်းတီးပဲအိမ်လာကတွေစားဝူးတွေကလော်ဒေါင်းလုံးချလို့မရတာဆက်လို့မရတော့လေထွက်ရတာပေါ့
ဘောမတ်တူလက်စတန်စီတို့ခုနလက်အိတ်တို့အဲ့လိုမျိုးလေးထုတ်ပြီးတော့သွားတာပေါ့
ဆိုရအနေနဲ့မဟာဒကြံပိတ်ရက်ကာလအတွင်းမှာခြေကံလူဒန်းစားတွေအတွက်အိမ်တော်စုတစုကိုစံစီစားပဲချက်သွန်စတဲ့စားတပ်ကုံ၅မျိုးထောက်ပံ့ခဲ့တာတွေလှုပ်ဆောင်ခဲ့ပါတယ်။ဒါ့အပြင်နိုင်ငံတော်တိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကလည်း Facebook မှာအကောင့်ဖွင့်ပြီးတော့ပြည်သူတွေနဲ့ဓာတ်ရိုက်ထိတွေ့ပြောဆိုမှုတွေပြုလုပ်ပြီးတော့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့ကြိုးစားအားထုတ်တာတွေလှုပ်ဆောင်ခဲ့ပါသေးတယ်။လက်ရှိအစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့ပြည်သူတွေကသူတို့ရဲ့အမြင်နဲ့သဘောထားကိုထုတ်ဖော်ပြောဆိုလာချပါတယ်
။အစိုးရကတော့အကောင်းဆုံးလုပ်ပေးနေတာပါပဲ။အစိုးရလုပ်ပေးနေတဲ့ပေါ်တော့ဘာမှပြောစရာမရှိပါဘူး
။အစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့ထီရောင်းဝယ်ရေးလုပ်ကိုင်နေသူကလည်းခုလိုပြောပါတယ
်။အစိုးရကတော့သူတို့နိုင်တယ်လို့လုပ်ပေးတာကောင်းပါလေ။ဒါပဲသူတို့လည်းဒီချမ်းသာတဲ့နိုင်ငံမဟုတ်ဘူးလေ။ချမ်းသာတဲ့နိုင်ငံမဟုတ်တော့တို့နိုင်ငံတော်တော်ပြီးတာပဲအဲလိုလုပ်ပြီးတာလေကောင်းပါလေ
ကိုလင်းထက်တော်ကအခုလိုပြောပါတယ
်အစိုးရကွာနေဝင်တာရေပြီးတော့ဆန်နေစီဝေရနဲ့ပတ်သက်ပြီးကျွန်တော်တို့ရတဲ့ကြာရန်လေးဝမ်းသာမိပါခင်ဗ
ျမေလ15ရက်နေ့အထိလူစုလူဝေးကိုရှောင်ကျင်ဖို့ခီးသွွာလာရေးတွေကိုကန့်သက်ထားတဲ့ထုတ်ပြန်ချက်တွေနဲ့ထိန်းချုပ်မှုကိုဆက်လက်လှုပ်ဆောင်နေမှာဖြစ်တယ်လို့အစိုးရကထုတ်ပြန်ကြေညာခဲ့ပါတယ်အစိုးရရဲ့ထုတ်ပြန်ချက်တွေနဲ့လမ်းညွှန်ချက်တွေအရာလုပ်ငန်းအများစုကတော့မေလ15ရက်နေ့ထိပိတ်ထားရမှာဖြစ်တဲ့အတွက်ဝန်ထမ်းချို့တွေကစိုးရိမ်ပူပန်မှုတွေရှိလာတာကိုလည်းတွေ့မြင်ရပါတယ်
။အခုလစာအပြည့်ရနေပြီပဲလေ။နောက်လာရင်နောက်လာရင်နောက်လာရင်ကြလစာအခုလိုအပြည့်ရဖို့ကတော့မထင်ဘူးပေါ့နော်။မထင်ဘူးပေါ့။ကိုယ်တွေအတွက်လည်းစီးပွားရေးဟိုပေါ့အဆန်ဝင်ငွေရဖို့ကနည်းနည်းကြက်တဲဖြစ်မယ်လို့ထင်တယ်။
လက်ရှိအချိန်မှာထီရောင်းဝယ်ရေးကျဆင်းသွားတဲ့အတွက်ထီလုပ်ငန်းလုပ်ကင်သူကလည်းသူ့ရဲ့အမြင်ကိုခုလိုပြောပါသေးတယ်
။တကယ်ဒီလိုသာဆပီးစီကြမှာဆိုရှင်လည်းရည်ရည်မဖြစ်တော့ဘူး။တခြားသူရေလို့ရမယ့်ဥစ္စာလေးတစ်ခုချောင်းအောင်မှာပေါ့။ကျောင်းအောင်ပေါ့
။ကဘာကယောဂါကမြန်မာနိုင်ငံရဲ့အခြေခံလူဒန်းစားနဲ့အသေးစားအလက်စားလုပ်ငန်းတွေကိုပုံမထိခိုက်နိုင်တဲ့အနေအထားတွေရှိနေတဲ့အတွက်လုပ်ငန်းရပ်တန့်မှုတွေဖြစ်ပေါ်လာပြီးတော့အလုပ်လက်မဲ့ဖြစ်ရမဲ့သူတွေလုပ်ငန်းပြောင်းရမဲ့သူတွေအလုပ်သစ်ရှာရမဲ့သူတွေတစ်နေ့တစ်နေ့ပုံများလာနိုင်တယ်လို့စိုးရိမ်ပူပန်နေသူတွေလည်းရှိနေပါတယ်ရှင်။ကျမမေတ္တချန်ဟိမာမြင့်မခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပ
ါ။တောတာရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်။ပြည်ထောင်စုဝန်ကြီးဦးအောင်မောင်ဒါရိုက်တာအဖွဲ့ဝင်ဖြစ်ပါဝင်တယ်လို့အစိုးရရဲ့ကုမ္ပဏီမှတ်ပုံတင်စင်းမှာဖော်ပြထားတဲ့ Inle Princess Inle Minami Limited ကကျပ်သိန်း1000အထက်ချင်းငွေရမယ်လို့အစိုးရကထုတ်ပြန်ခဲ့ပြီးနောက်မှာတော့ COVID-19 ချင်းငွေလျှောက်ထားသူတွေကြားမှာလှုပ်လှုပ်ရှားရှားဖြစ်ခဲ့ပါတယ်စီမံသတ်မှတ်ချက်များပြားပါတဲ့အစိုးရရဲ့ချင်းငွေကိုလက်လန့်မမိချက်သူတွေကတော့ကိုယ့်စီစဉ်တဲ့ကိုလုပ်ငန်းတွေဆက်လက်လက်ပတ်နိုင်ဖို့စီစဉ်နေကြပါပြီ။ကျမသင်္ကီထိုက်ပါရှင်။ကွန်ဒီပင်တွေကထွက်တဲ့ဖက်တွေကိုမိရှို့ရှင်းလင်းနေရတာမြင်ပြီးဒီကနေပလတ်စတစ်အစားတို့လူသုံးကုန်ပစ္စည်းတွေထုတ်ရင်ရမှာပဲဆိုတဲ့စိတ်ကူးကနေကွန်ဘက်တခါသုံးပကံတွေခွက်တွေဇွန်းတွေထုတ်တဲ့နေချမြန်မာရဲ့တီထောင်သူဦးမင်းကျော်စင်ကနိုင်ငံတကာရဲ့အမှားတွေကိုပါထုတ်နိုင်ဖို့ဆက်ယုံသစ်စပြီးတော့စောင့်နေချိန်မှာပဲကိုဗစ် -19 ကပ်ဘေးကြီးကပေါ်လာခဲ့တာပါ
။ရာနှုန်းပြည့်နှီးပါထိခိုက်တယ်လို့ပဲပြောရမှာပေါ့နော်။ဘာလို့လဲ။လုံးဝကျွန်တော်တို့ circulation လုံးဝမရှိတော့ဘူးပေါ့နော်။ကျွန်တော်တို့ဒီ operation လုံးဝရပ်သွားတယ်။အဝယ်လုံးဝမရှိတော့ဘူး။ထုတ်လုံးမှုလုံးဝရပ်ပလိုက်ရတယ်ပေါ့နော
်။သူ့လုပ်ငန်းကိုတွင်းတွင်းကျယ်ကျယ်စတာနှစ်နှစ်မကျော်သေးတော့အစိုးရရဲ့ COVID-19 ချင်းငွေလျှောက်လို့လည်းမရပါဘူးတဲ့
။တကယ်တော့ချင်းငွေရရင်အများကြီးဖြစ်တာပေါ့။ဘာလို့လဲ။ကျွန်တော်လက်ရှိကျွန်တော်တို့မှာရှိတဲ့လက်ရှိအနေအထားနဲ့ကျွန်တော်ရုံးကံကိုအရန်ခတ်ခဲသွားပြီ။အစိုးရချင်းငွေအေးမရရင်တော့ကျွန်တော်ပြန်ပချင်းငွေနဲ့ကျွန်တော်တို့ဟိုဟိုနယ်လေးဆက်ပြီးတော့စခန်းသွားရမယ်သဘောရှိတာပေါ့เนาะအစိုးရချင်းငွေရမယ်ကျွန်တော်ညီမအတိုင်းထက်လုံးပေါ့လीမှာဟုတ
်ဦးမင်းကျော်စင်တို့နေချမြန်မာထုတ်ကုန်တွေကတော့မရှိမဖြစ်ထုတ်ကုန်တွေမဟုတ်တာကြောင့်ကပေးကာလာကြီးမှာလုပ်ငန်းပြန်ပြီးလဲပတ်ရင်လဲဝယ်လက်ရှိပါမလားဆိုတာကိုထည့်သွင်းစဉ်းစားနေရတဲ့အနေအထားဖြစ်ပါတယ်ဒါပေမဲ့စားတောက်ကုန်ထုတ်လုပ်ငန်းတွေလဲလုပ်ငန်းပြန်မစနိုင်သေးပါဘူးနိုင်ငံတော်အသွာလာပိတ်ပင်ကန့်သက်ချက်တွေကဒေသန္တရာစီးမြင်းတွေနဲ့အသီးသီးဆောင်ရွက်နေကြတာကြောင့်တည်ယူပို့ဆောင်ရေးတုံ့နှွေးသွားတာကြောင့်ဖြစ်ပါတယ်။
ဆိုရရဲ့ချင်းွယ်အစီအစဉ်မှာလူမှုဖူလုံရေးစီမံသတ်မှတ်ချက်တွေလည်းပါနေတာကြောင့်နေရီသားတွေကလုပ်ငန်းရှင်တွေအတွက်ကတော့ချင်းွယ်ရရေးမှာအားနည်းချက်တစ်ခုလို့ဖြစ်နေပါတယ်။ဂျမ်ဂျဲဖြိုရီထုတ်တဲ့ဒေါ်သက်စုထေကတော့အဆိုရရဲ့ချင်းွယ်ရှောက်ထားပြီးမဲ့တိတ်တော့မမျှော်လင့်ပါဘူးတဲ့။ဘာကြောင့်မလဲရှင်
။ခုကပထမတတုံးမှာလေးပဲ88ယောက်6ဘီလီယံပြေးလိုက်တယ်ပေါ့နော်အဲ့ဒါပဲတည်ရတယ်ဘယ်သူလေးဆိုတာလည်းတိတိကျကျမတည်ရဘူးလေအခုဒုတိယတတုံး192မှာ8ယောက်ချပြေးရပေါ့နော်အခုချင်းဝင်နေထားလဲနှိုင်းရတတော်ကိုဖက်နေတဲ့အနေအထားမှာရှိနေပါလေမဒီမြို့ကြီးတွေမှာပေါ့နော်တခြားမြို့ကြီးတွေမှာတကယ်လူမှုဖူလုံရေးစီမံစီကဲနဲ့ကိုက်နေတဲ့လူငယ်ရှင်တွေတောင်အခုကမျှော်နေလို့မရတဲ့အနေအထားဖြစ်နေတယ်လို့ကြားပါတယ်ရှင်အတချို့တွေဆိုအခုလည်းအမတို့လည်းကြားမိထင်ပါတယ်ဒိန်း3000ရှောက်တာတောင်မှ65ဒိန်းလောက်ပဲအဲရလို့ပြန်အပ်တယ်ဆိုတာမျိုးတွေပေါ့နော်တကယ်လို့မှသာအဲ့လိုနည်းနည်းလေးဆိုရင်တော့လေဘာမှဟိုရှစ်တယ်ဆိုတော့ဆိုးတာဆိုရခဲ့မယ်ဆိုရင်သူတို့လည်းထုတ်ဖြစ်မှာမဟုတ်ဘူးပေါ့နော်အရင်နေနေဆိုတော့နောက်ပမာဏနဲ့ပေါ့နော်ဟုတ်ရမရလည်းမှန်းလို့လုံးဝမရတဲ့အနေအထားဖြစ်နေတာဆိုတော့လေ
COVID-19 ကြောင့်အများဆုံးထိခိုက်ရတဲ့စီးပွားရေးလုပ်ငန်းတွေကိုအစိုးရဘက်ကအတုံးုံတက်တက်သားသားနဲ့ငွေထုတ်ချေရတာမှာအဓိကကတော့ကပ်ဘေးကာလကြီးအတွင်းဒီလုပ်ငန်းတွေကဝန်ထမ်းတွေကိုဆက်ပြီးတော့လစာပေးထားနိုင်ရေးအတွက်လည်းရည်ရွယ်တာဖြစ်ပါတယ်။ပြည်ထောင်စုဝန်ကြီးဦးအောင်မောင်ဒါရိုက်တာအဖွဲ့ဝင်အဖြစ်ပါဝင်တယ်လို့အစိုးရရဲ့ကုမ္ပဏီမှတ်ပုံတင်ခြင်းမှာဖော်ပြတဲ့ Inley Princess Inley Minami Limited ကဝန်ထမ်းတွေအတွက်တော့လစာရဖို့မပူရပေမဲ့ချင်းွေလည်းမရလုပ်ငန်းလည်းမလဲပတ်နိုင်တော့တဲ့လုပ်ငန်းတွေမှာတော့ဝန်ထမ်းတွေဆက်ပြီးတော့လစာရဖို့မသေးကြတော့ပါဘူး။ဦးမင်းကျော်စင်ကတော့သူဝင်တန်းတွေကိုလစာဆက်ပေးဖို့အခက်တွေ့နေပါပြီတဲ့
ဒီမတ်လတုန်းကတော့ကျွန်တော်မတ်လမကုန်ခင်ကကျွန်တော်ပိတ်လိုက်တာပေါ့နော်25လောက်ခဲ့ပြီးတော့မတ်လလစာပေးလိုက်တယ်နောက် April လစာကိုကျွန်တော် wave နဲ့တွဲပေးတယ်ဒီလစာပေါ့နော်ဒီရက်ပိုင်းမှာကျွန်တော် wave နဲ့တွဲပေးလိုက်တယ်ဆိုတော့နောက်လဟိုဒီလက်ရှိပုံစံတိုင်းဆိုရင်တော့ကျွန်တော်လစာပေးဖို့တော့ခက်ခဲတော်တော်လေးဖြစ်မှာပါဆိုတော့ကျွန်တော်လုပ်ငန်းလုံးဝရက်နေတာပေါ့နော် circulation ကမရှိတော့ဘူးလေ
တော်သက်စုထေကတော့ဝန်ထမ်းတွေကိုလစာဆက်ပေးထားပြီးဝန်ထမ်းတွေရှေ့ရေးအတွက်ပဲအလုပ်ကိုမဖြစ်မနေပြန်စားဖို့နီလန်ပေါင်းစုံစဉ်းစားနေပါတယ
်။ဟောလစာတော့ပေးထားသေးပဲရှိပါသေးရဲ့ရှင်။ဒီလစာ plus ပေါ့နော်နောက်ထပ်တခြားစန်စီစာပေါ့ C เนี่ยတခြားကဲကြော်ချက်တုံပေါ့နော်အဲ့ဒါတွေရမှာအစားအခုလက်ရှိရောထောက်ပံ့ပေးထားတော့မရှိပါသေးရဲ့ရှင်။နောက်လ15ရက်နေ့ ठी ပေါ့နော်အဲ့ဒီ ठी တော့အစလို့တခြားဟိုအရင်တိုင်းမှာဆက်ပြီးတော့ထောက်ပံ့ပေးနေရောမှာ15ရင်းနေဆိုရင်တော့မဖြစ်ဖြစ်တဲ့အနေနဲ့ဆက်ယုံပြန်ဖွင့်ဖို့တော့အစီအစဉ်နေပါပြီရှင်
။ COVID-19 ကြောင့်ထိခိုက်ရတဲ့စီးပွားရေးလုပ်ငန်းတွေကိုအစိုးရဘက်ကပံ့ပိုးထောက်ပံ့တာမှာအားလုံးအကျုံးဝင်အောင်တော့ဆောင်ရွက်နိုင်မှာမဟုတ်ဘူးဆိုတာကိုစီးပွားရေးအတိုင်းအဝိုင်းကနားလည်ထားပြီးမဲ့လေဒီလုပ်ငန်းစဉ်မှာပိုပြီးတော့ပွင့်လင်းမြင်သာမှုရှိဖို့မျှော်လင့်နေကြတာပါ။အခုအစိုးရရဲ့ချင်းငွေရလိုကြတဲ့အဓိကအကြောင်းရင်းကလည်းအတိုးနှုန်းအစမတန်နှေးပါသက်သာတာကြောင့်ဖြစ်ပါတယ်။ COVID-19 ကာလမှာလက်ရှိဘန်တိုးနှုန်းတွေကိုရှော့ချပေးနိုင်ဖို့ရောအလားအလာရှိပါသလားလို့ပြည်သူ့လွှတ်တော်ဗန်များနဲ့ငွေကြေးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးကော်မတီရဲ့အတွင်းမှူးလွှတ်တော်အမဦးတင်ထွန်းနိုင်ကို VOE ကမေးမြန်းခဲ့တဲ့အခါမှာတော့
COVID-19 ကာလတစ်ခုပေါ့လေမကျော်လွှားနိုင်ခြင်းကာလတစ်ခုမှာဒီအတူအရင်ပေးဆက်မှုနဲ့ပတ်သက်ပြီးတော့ပေါ့လေဒိုင်းနာတစ်ခုအထိဖြေလျှော့ပေးနိုင်နေဆိုခဲ့ရင်တော့လေသူတို့တွေကတော့တစ်ဖက်ကလုပ်ငန်းမကောင်းပြီမဲ့လို့ဒီဘက်ကဒီဘန်နဲ့ပတ်သက်တဲ့အပိုင်းမှာတော့တတ်တာရနိုင်တာပေါ့နော်တတ်တာရနိုင်တာပေါ့အဲဒါမျိုးကတော့ဘိုးဘန်နေနဲ့ဆောင်ရွက်ကောင်းဆောင်ရွက်နိုင်တယ်လို့တော့ကျွန်တော်မြင်ပါတယ်အဲဒါပေမဲ့အဲ့လိုမျိုးလုပ်ဖို့ဆိုရင်တော့လေချင်းငွေယူထားတဲ့လုပ်ငန်းအားလုံးကိုပေးမှလားဒီလုပ်ငန်းကိုပေးမလဲဆိုတာတွေကကျွန်တော်တို့မိခေါ်နေပေါ်လာလိမ့်မယ်အဲ့တော့ဒီလုပ်ငန်းပေးတော့လေကျန်တဲ့လုပ်ငန်းတွေလည်းသူနည်းသူဟန်နဲ့သူတို့လည်းအဆင်မပြေဖြစ်နေတာဖြစ်တဲ့အခါကျတော့ဟိုတကယ်လုပ်ပြမယ်ဆိုရင်တော့မှဘိုးဘန်နေနဲ့တော်တော်လေးချင့်ကြိမ်ပြီးမှလုပ်ဖို့များတယ်လို့တော့ကျွန်တော်ထင်ပါတယ်ဗျာ
လက်ရှိအနေထားမှာတော့အစိုးရရဲ့အတုံးနှုံးသက်သာတဲ့ချင်းငွေမရနိုင်တဲ့အသေးစားအလတ်စားစီးပွားရေးလုပ်ငန်းတွေအနေနဲ့ကတော့ကိုနီးကိုဟန်နဲ့ချင်းငွေရှာပြီးရှေ့ဆက်ကြရမယ်အနေအထားပါရှင
်ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေကျွန်မဆုမြတ်မောင်ပါ
ကိုဗစ် -19 ကာယရောဂါနဲ့ပတ်သက်တဲ့အကြောင်းတွေကိုဆက်သွယ်မေးနိုင်တဲ့ call center ကိုကျန်းမာရေးနဲ့အားစာဝန်ကြီးဌာနကဖွင့်လှစ်ထားပါတယ်။ကိုဗစ်ရောဂါလက္ခဏာတွေ၊ကူးစက်နိုင်တဲ့နည်းလမ်းတွေ၊ကာကွယ်နိုင်မဲ့နည်းလမ်းတွေအပြင်မြန်မာနိုင်ငံမှာထုတ်ပြန်ထားတဲ့အသွားလာကန့်သတ်ချက်တွေအကြောင်းရောဂါပိုးကူးစက်မှုနောက်ဆုံးအခြေအနေတွေအကြောင်းကိုဆေးသုတေသနဦးစီးဌာနမှ National Call Center ဖွင့်ပြီးတော့အခမဲ့ဖြေကြားပေးနေတာပါ။စေတုတေသနာဦးစီးဌာနနဲ့မြန်မာနိုင်ငံဆရာဝန်အသင်းတို့ကစေတနာဝန်ထမ်းဆရာဝန်တွေကမနေ့၈နှစ်ရီကနေည၈နှစ်ရီအထိတနေ့ကို၁၂နှစ်ရီဖြေကြားပေးနေကြပါတယ်။အမေးများပြီးမဖြစ်မနေသိရှိထားတဲ့ကိုဗစ်ရောဂါနဲ့ဆိုင်တဲ့ကျန်းမာရေးအသိပညာပေးသတင်းအချက်အလက်တွေကိုလည်းဆက်နဲ့အလိုအလျောက်ဖြေကြားပေးနေပါတယ်။ April 9ရက်နေ့ကစတင်ဖြေကြားပေးနေတဲ့ National Call Center မှာမေးခွန်းတွေကိုဖြေနိုင်ဖို့ဘလို့အသေးအချာပြင်ဆင်ထားတယ်ဆိုတာကိုစေတုတေသနဦးစီးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာမျိုးမျိုးမွန်ကအခုလိုရှင်းပြပါဗျ။ဟ
ိုယောဂနဲ့ဆိုင်နေပေါ့နော်စီးပညာဆိုင်ရာအချက်လက်တွေကိုကျွန်တော်တို့ကကျွန်တော်တို့ယူမှရှိရဲ့ဆရာဝန်တွေကအဖွဲ့လေးတွေခွဲပြီးတော့ဥပမာပေါ့ COVID-19 ဆိုတာဘာလဲဆိုတာနဲ့ပတ်သက်လို့ရှိရင် International ကအချက်လက်တွေအကုန်လုံးကျွန်တော်တို့ရှာရဲယူတယ်confirm လုပ်တယ်အဲ့မှာသက်ဆိုင်ရာပညာရှင်တွေအကုန်လုံးပါတာပေါ့ကျွန်တော်တို့အဖွဲ့ထဲမှာဟို microbiologist တို့မျိုးတွေပါတယ် pathologist တွေပါတယ်ကျွန်တော်တို့ public health specialist တွေပါတယ်ပေါ့နော်ခန္ဓာပေါင်းဆိုရင် specialist တွေအကုန်လုံးပါကြတယ်ပါကြပြီးတော့ခေါင်းစဉ်တွေခွဲပြီးကျွန်တော်တို့ဒီကိုမိနိုင်တယ်မိဖို့နေပြီးတော့ကျွန်တော်တို့ဘက်ကပြန်ဖြေရမယ် standard answer တွေပေါ့ယောဂလက္ခဏာနဲ့ပတ်သက်ရင်ကျွန်တော်တို့ဘယ်လိုမေးရမယ်ဘယ်လိုကြည့်မယ်ဆိုတာညှိနှိုင်းရတယ်ပေါ့နော်နောက်တစ်ခုက prevention and control နဲ့ပတ်သက်တာလေအမျိုးမျိုးဆိုရင်လည်းကျွန်တော်ဟိုဒီပိုးကပဲနေရာမှာဘလောက်တက်ရှင်နေဆိုတာအစတစ်ခါတည်းမှာဒီလိုဆိုပြောတဲ့ချက်လက်တွေပဲဖြစ်ဖြစ်တစားတိပြမြန်မာရှင်များရှားဒီလိုချက်လက်တွေပဲဖြစ်ပြောင်းပြောင်းသွားတာရှိတာပေါ့နော် update ဖြစ်ဖြစ်သွားတာရှိတယ်အဲ့ဒီအတွက်ကျွန်တော်တို့ရရှားရဲပေါ့ချက်လက်တွေအမှန်တည်းဖြစ်အောင်လို့နောက်ပြီးဟိုသူတို့ဆက်သွယ်ဆောင်ရွက်လို့ရမယ်ပုံနေပေါ့ဘယ်အကြောင်းညာနဲ့ပတ်သက်ရင်ဘယ်ဌာနဟောတော့ဘလို့ဆက်ရမယ်ဆိုတဲ့အမျိုးပေါ့ခေါ်ဆိုရဟဲ့ဖုန်းနံပါတ်ဒီစုဆောင်မှာမျိုးလေးလဲစာလို့လုပ်ရတယ်ပေါ့နော
်အဲ့လိုမျိုးဒီတနိုင်ကလုံးအတိုင်းတာနဲ့ call center ဖွင့်ထားတဲ့ခါမှာပေါ့နော်ဒီဆက်သွယ်လာတဲ့အလူတွေရောဘလို့အကြောင်းအရာတွေသူတို့အဓိကမေးကြပါလဲရှင်ဟုတ်ကဲ့
အဲ့တော့သူတို့အဓိကမေးကြတဲ့အကြောင်းအရာတွေမှာ prevention and control ထိန်းချုပ်တာနဲ့ကာကွယ်တာနဲ့ပတ်သက်တာတွေသူတို့မေးတယ်ပေါ့နော်နောက်တစ်ခုက transmission နဲ့ပတ်သက်တာလည်းမေးတယ်နောက်တစ်ခု quarantine နဲ့ပတ်သက်တာတွေလည်းသူတို့မေးတယ်ကျလို့ရရမှာ quarantine လုပ်ထားရတယ်ပတ်သက်တဲ့အကြောင်းအရာကိုမိရပြောတာရှိတယ်။နောက်တစ်ခုကျလို့ရစိတ်ဝင်စားတာတွေက current update ကြီးပေါ့။ COVID-19 case တွေရဲ့ update တွေကိုအစပိုင်းကဆိုသူကလူနေသေးတဲ့ခါကျတော့သူက case number တွေနဲ့ကိုမိရကျွန်တော်တို့က update ဟိုအသိစီနေအောင်ထုတ်ထားရတယ်ပေါ့။နောက်တစ်ချို့ကကျတော့သူတို့ရဲ့တချို့တော့ဒီအချိန်မှာနေမကောင်းဖြစ်တယ်။ဥမာနာစီဆောင်ဆိုးဖြစ်တယ်။အဲအလေးလေးဒီဘယ်လိုမျိုးဖြစ်နိုင်မလဲဒါ COVID ကိုဖြစ်နိုင်ခြင်းရှိရလား။သူတို့ဘယ်လိုလုပ်ရမလဲဆိုတာမျိုးနေရရှိရပါတော့เนาะအဲတချို့အနေနဲ့ကတော့ vaccine နဲ့ treatment တွေအကြောင်းကြီးတယ်ပေါ့အ
ဲ့လိုမျိုးပေါ့เนาะဆက်သွယ်လာတဲ့သူတွေထဲမှာခုနကတော့လို့ပြောသူတကယ်ပဲသူတို့သိချင်လို့ဆက်သွယ်လာကြတယ်ဒါပေမဲ့အဲ့ထဲမှာလည်းတကယ်နေမကောင်းဖြစ်တဲ့သူပါတယ်ဆိုရင်သူတို့ကိုဒီဆက်ပြီးတော့ကုသနိုင်အောင်ရောသက်ဆိုင်တဲ့ဆေးရုံဆေးကနေနဲ့ဆရာမတို့ဘက်ကချိတ်ဆက်ပေးတာမျိုးအလုပ်လားရှင
်အဲသူရဲ့သူပြောတာပေါ့တော့အများကြီးမူတည်တယ်ပေါ့เนาะဥပမာပေါ့အဲ COVID နဲ့မဆိုင်ဘူးလို့တေချာလောက်တဲ့စင်တန်မျိုးလေးပြောတာじゃんเนาะကျွန်တော်တို့လည်းဟိုအကုန်လုံးဆရာဝန်ကြီးတွေချိန်နေတာဖြစ်တဲ့အတွက်ဒါမျိုးဆိုရင်တော့သူဟိုကောင်ဆယ်လင်းသဘောမျိုးကောင်ဆယ်လင်းဆိုတာတိတ်သူစိတ်အေးချမ်းသွားအောင်လို့ပေါ့เนาะဒီလိုွားတော့ဒီလိုယောဂလက္ခဏာနဲ့ဘယ်လိုမှတော့မတူဘူးဆိုတဲ့အမျိုးလေးကျွန်တော်တို့ကြွားရဲပေါ့เนาะတချို့လူကတကယ်ကိုအဲ့လိုပြောရင်မစိတ်ပူနေတယ်သူကเนาะစိတ်ပူနေတဲ့အမျိုးဆိုရင်တော့ကျွန်တော်တို့ကသူရှိနေတဲ့မျိုးနဲ့ဒီသားကဆေးရုံဆေးရုံသွားဖို့ကျွန်တော်တို့ညွှန်ကြားရဲပေါ့เนาะတခါတည်းမှာတော့တခါတော့ကြုံရအေးကျမတို့ဖြစ်နေမြန်မာလေးတယောက်ကပဲသူကိုယ်တိုင်အဲ့ဒီမျိုးကမျိုးနဲ့ဇမားကြီးဦးစီးချမ်းသာကိုနောက်ဖုန်းဆက်ပြီးလိုက်တဲ့အဲ့ဒီသမီးဖုန်းနံပါတ်လည်းဖိပြီးအဲ့လိုလုပ်ပြီးလိုက်တာမျိုးတော့ရှိတယ်ဒါပေမဲ့အငြင်းတန်းတော့ကျမတို့ကအဲ့လိုကိုယ်တိုင်ဖုန်းဆက်ပြီးလုပ်ပြီးရမှာမဟုတ်လုံးနိုင်ဘူးဒါပေမဲ့သူတို့ကိုတော့သူတို့ဖုန်းနံပါတ်လိုချင်တယ်ဘယ်မျိုးပဲမျိုးပါပါသူကျမရဲ့ဌာနကိုသွားချင်တယ်သူတို့ဆက်သွယ်ချင်တယ်လို့ဆိုရင်ကျမတို့အဲ့ဒါတွေအရောပြီးတယ်ပေါ့နော်ပြောပို့ပြီးတယ်ပေါ့
ဆိုတော့အဲ့လိုမျိုးဆရာမတို့ call center လုပ်တဲ့ခါမှာရောဘယ်လိုအခက်အခဲရောရှိလားရှင့်ဖြစ်ရပြောမေးခွန်းမေးတဲ့ဘက်မှာပဲဖြစ်ဖြစ်ဟိုဖြေဆိုတဲ့ဘက်မှာပဲဖြစ်အခက်အခဲရှိတွေ့ရလား
အခက်အခဲရှိပါတယ်ကျွန်တော်အခက်အခဲလေးရင်မပြောဝင်ပါကျွန်တော်တို့ plan နေတဲ့အချိန်မှာအဖွဲ့လေးခွဲပြီးတော့သွားနေရပါတော့နည်းနည်းရှင်းလာရနည်းနည်းလေးနှစ်နာရီမှာ duty တအုပ်စုရှိတယ်နည်းနည်းနှစ်နာရီရနည်းနည်းရှင်းလာကြည့် တုံးရှိတယ်ပေါ့နော်တနေ့တနေ့ကိုဒီဒီဆိုင်လို့ဆိုရင်ပြန်ထောင်ငါးလောက်ဖြည့်ရတယ်ပေါ့နော်ကောပေါင်းထောင်ကျော်ဖြည့်ရတယ်ပေါ့အဲ့မှာအခက်အခဲတစ်ခုကတော့ဗာလဲဆိုသူ့ကိုပြင်ပြင်ကမန်းနဲ့ဘယ်လိုလဲဖြည့်အဲ6နာရီလုံးကိုပြန်ပေးအောင်ဖြည့်နေရတဲ့အချိန်မှာနောက်ဆက်တဲ့ call လေးတွေဝင်လာကျွန်တော်တို့၄ရက်မြောက်၅ရက်မြောက်လောက်ကနေစတယ်ပေါ့ဈေးဆိုပြီးတော့ပြောတဲ့ call မျိုးလေးအဲရိုင်းရိုင်းစင်းစင်းချင်းချင်းတင်းပြောတဲ့ call မျိုးလေးနောက်ခလေးဒီပေါ့ခလေးကြီးတောင်လျှောက်ဆက်ပြီးတော့ဇက်တိုက်ဆက်နေတယ်ဘာမှမဟုတ်အုပ်စုလိုက်ကြီးစရာလုံးပြစ်လိုက်တယ်ပြောနေနေနေနဲ့နောက်အဆိုးဆုံးကတော့အဲ sexual harassment လို့ခေါ်လို့ရတာမျိုးပေါ့နောက်လိမ်မိုင်းဆိုင်နောက်ဆက်စော်ကားတဲ့စကားအုံလုံးနေနဲ့ပြောနေခေါ်မျိုးတွေခေါ်တာကြီးကြုံတာရတယ်ပေါ့နော်ဒါပေမဲ့အဲ့ဒါကတော့ကျမဆိုလို့ကျင်တာဟိုအဲလူတရားခေါ်တယ်ဆိုရင်ဒီလိုခေါ်မျိုးကအဲငါကောလောက်ပြေတော့ဖြစ်ဖြစ်တယ်ဆိုပေမဲ့လေတကယ်တမ်းကျတော့ပြင်ရတဲ့လူကပြင်လဲပြင်မယ်လေဒီခါစိတ်နှောက်ရှက်ဖြစ်လာတာပေါ့နော်အလိုမျိုးကြီးဟာပြေးကြတယ်နော်လေအခုချိန်ကြီးတော့ကိုယ်ကဗင်းကြီးခံပြီးတော့ခြေနေပါတယ်ဘာလို့ဆိုတော့တကယ်တမ်းတိကျလို့မေးတဲ့ပြည်သူကအများစုဖြစ်နေတော့လေ
စေတုတေသနာဦးစီးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာမြို့မြို့မော်ပါရှင်ကျန်းမာရေးဌာနရဲ့ COVID-19 အတွက် National Call Center ကို UNICEF အဖွဲ့ရဲ့ပံ့ပိုးမှု Blue Ocean Investment Limited ရဲ့ကူညီမှုတွေနဲ့ဖွင့်လှစ်ထားတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ Mobile ဆက်သွယ်ရေး Operator တွေဖြစ်ကြတဲ့ MPD, Telenor, Ooredoo, Mytel တို့ကလည်းပူးပေါင်းဆောင်ရွက်နေကြပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့2019ဖြစ်ပါတယ်ရှင်ကျမစုမြတ်ပါမှာ
မင်္ဂလာပါရှင်အားလုံးဆွေးနွေးပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းတော်မှာတော့မရှဲအိုဘားမားအကြောင်းရိုက်ကူးထားတဲ့မက်တန်ရုပ်ရှင်ဘကမ်မင်းကို Netflix Online မှာမကြခင်ပြသတော့မှာဖြစ်ပါတယ်ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားရီကိုပြောပြပေးသွားပါမယ်အမေရိကန်သမ္မတဟောင်းကတော့မရှဲအိုဘားမားအကြောင်းရိုက်ကူးထားတဲ့မက်တန်ရုပ်ရှင်ဘကမ်မင်းကို Netflix Online ရုပ်သံလိုင်းကလာမယ့်သတင်းပတ်မှာစပြီးတော့ပြသမယ်လို့တင်းနေတာနဲ့ April 29ရက်နေ့ကပဲကြေညာသွားတာပါ။တမရဟောင်းကရော Michelle Obama ရဲ့ဘဝကိုအတွင်းကြကြပြသထားတဲ့ဒီမှတ်တမ်းရုပ်ရှင်က2018နဲ့2019အတွင်းမှာသူ့ရဲ့အထုပ်ပတ်တိဆောက်ဘကမ်မင်းကိုမြို့34မြို့ကိုလှည့်ပြီးတော့ကြော်ညာတဲ့ကာလတစ်လျှောက်ကိုရိုက်ကူးပြထားတာပါ။တီဂီတာပွဲကြီးတွေကိုစီစဉ်ချင်ပါတဲ့ကုမ္ပဏီ Live Nation ကစီစဉ်တဲ့ဒီစာအုပ်အယောင်မြင့်တင်မှု Michelle Obama ခီးစဉ်က Rock ဂီတာပွဲကြီးတွေလိုမျိုးမျိုးတွေလှည့်ပြီးတော့ဖျော်ဖြေတဲ့ခီးစဉ်တွေစီစဉ်ရတဲ့အတိုင်းအတာအထိကိုရှိခဲ့ပြီးတော့ဂီတာပွဲတွေကျင်ပါတဲ့အားကစားရုံတွေအပြည့်အရှင်လက်မှတ်တွေရောင်းချခဲ့ရပါတယ်။အခုသူ့ရဲ့ဒီမှတ်တမ်းရုပ်ရှင်ကို Netflix မှာမေလ6ရက်နေ့မှာပြသမှာဖြစ်ပါတယ်။Michelle Obama ကသူတို့အတူတူရတဲ့ဒီခီးစဉ်အတွေ့အကြုံကတကယ်အစ်စ်မှန်ဖြစ်ပါတယ်။ဘာအကြောင်းကြောင့်မှတောက်ပြက်သွားစရာမရှိဘူးလို့ပြောသွားပါတယ်
။ The tour could do a great job of giving me a little taste of it.
How do you feel like how do I put this? How do you feel transition?
အတိတ်ဖြစ်ရတဲ့ကိုသင်ငန်းစာယူပြီးပိုကောင်းတဲ့အနာဂတ်ကိုပုံဖော်နိုင်ပါတယ်။ဘကမ်းမင်းအတွက်အကြံဉာဏ်တွေစိတ်ကူးတွေဖလှယ်ထားတဲ့နေရာမှာကိုယ့်ရဲ့မျှော်လင့်ချက်တွေကိုရဲရဲဝံ့ဝံ့ထုတ်ပြခဲ့ကြတယ်လို့သမ္မတဂရော Mrs. Obama ကပြောပါတယ်။ချစ်တဲ့သူတွေကိုဂရုစိုက်ရတာရောကျမတို့လူပေါင်းအတိုင်းအဝိုင်းတွေလိုအပ်တာတွေကိုလှုပ်ပေးရင်းနဲ့ရောဘာဖြစ်နေမှန်းမသိအသေးချာနားလည်လို့မရဝေခွဲမရဖြစ်ပြီးတော့မရေရာမိုးရနဲ့ကြုံနေရခြင်းတစ်ဖက်ကလည်းလူတွေအလုပ်တွေကြောင်းနေမပြည့်အောင်လို့လုပ်နေကြရတဲ့အခုလိုကမ္ဘာလုံးဆိုင်ရာကူးစက်ရောဂါကပ်ဘေးကြီးကိုကြော်ဖြတ်ဖို့ကြံ့ကြံ့ခံရည်တည်နေရခြင်းမှာအရင်ကရခဲ့တဲ့အမှတ်ရစရာတွေတည်ကျွမ်းဆက်ဆံခဲ့ရတာတွေကိုပို့ပြီးတော့အရင်ကထက်တန်ဖိုးထားမိပါတယ်လို့ Mrs. Obama ကဆိုပါတယ်။ Michelle Obama ရဲ့ Bekaming ဆိုတဲ့အထုပ်ပတ်တီဆောက်ကစာအုပ်ပေါင်း17တန်းကျော်ရောင်းချခဲ့ရပြီးတော့ဘာသာစကား20ကျော်နဲ့ဘာသာပြန်ထပ်ဆင်ထုတ်ဝေနိုင်ခဲ့တာပါ။ဒီလိုသမရဟောင်းကရောမီရှဲအိုဘားမားကိုလူတွေအထူးသဘောကျနှစ်ချိုက်ကြရတာကြောင့်သူကို2020သမရရွေးကောက်ပွဲမှာတွေ့ရလိမ့်မလားဆိုတဲ့ထင်ကြေးတွေလည်းရှိခဲ့ပါသေးတယ်။အမေရိကန်သမရရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီဘက်ကနေသမရလောင်းအဖြစ်နဲ့ရွေးခံရမယ့်ပုံရှိတဲ့ဒုသမရဟောင်းဂျိုးဘိုင်ဒန်ကမစ္စစ်အိုဘားမားသာဆန္ဒရှိမယ်ဆိုရင်တော့သူကိုဒုသမရလောင်းနေရာမှာခေါ်ယူပြီးတော့ဒီသမရရွေးကောက်ပွဲအတွက်ဒီရွေးကောက်ခံတွဲဖက်အဖြစ်နဲ့ချက်ချင်းကိုရွေးလိုက်မှာဖြစ်တယ်။ဒါပေမဲ့ Mrs. Obama ကဒီသမရနေရာနိုင်ငံရေးမှာပါဝင်ခြင်းမထင်ဘူးလို့ပြောပါတယ်
။
အခုမီရှဲအိုဘားမားရဲ့ပုဂံမင်းမှတ်တမ်းရုပ်ရှင်ကိုဝါရင့်မှတ်တမ်းရုပ်ရှင်ဖန်တီးတဲ့နာဒီယာဟောလ်ဂရန်ကရိုက်ကူးပြီးတော့မစ္စစ်အိုဘားမားရဲ့စာအုပ်အယောင်မြင့်တင်ခီးတခြားမျိုးတိုင်းကိုလိုက်ပြီးတော့သူရိုက်ကူးတာဖြစ်ပါတယ်သမ္မတဟောင်းဘရက်အိုဘားမားနဲ့ဇနီးဖြစ်တဲ့မေရှဲအိုဘားမားတို့ဟာ Higher Ground Production ဆိုတဲ့ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီကိုထောင်လိုက်ပြီးတော့အခုဒီမှတ်တမ်းရုပ်ရှင်ကိုလည်းသူတို့ထုတ်လုပ်ရေးကဖန်တီးတာပါသူတို့က Netflix နဲ့တည်တံ့စာချုပ်ချုပ်ဆိုထားပြီးတော့အောင်မြင်မှုတွေလည်းရနေပါတယ်သူတို့ထုတ်လုပ်ရေးပထမအဆုံးရုပ်ရှင်ဖြစ်တဲ့ American Factory ဆိုတဲ့မှတ်တမ်းရုပ်ရှင်ကားကိုတော့ Julia Ricca နဲ့ Steven Bogner တို့ကညွှန်ကြားရိုက်ကူးတာဖြစ်ပြီးတော့ဒီနေ့အစ Academy ဆုချီးမြှင့်ပွဲမှာအကောင်းဆုံးမှတ်တမ်းရုပ်ရှင်ဆုရရှိခဲ့ပါတယ်ရှင
် Hey y'all it's Fred I got to tell you something Oh yeah I want to be a celebrity yeah
ဒီတတိယအတင်းတော်အစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောအတန်ရောပြည့်စုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်ကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
4ရက်တနင်္လာနေ့အတွက် VOE မြန်မာပိုင်းကထိတ်တန့်ရသတင်းတွေကိုကျွန်မစုမြတ်မွန်ကတလှည့်ပြောပါအောင်မယ်ရှင်။ဒီကမ္ဘာလုံးမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူဟာဒီကနေ့3000ခွဲကျော်သွားပါပြီ။ကမ္ဘာတဝန် COVID-19 ကရောဂါကူးစက်မှုကိုစာရင်းပြုစုထားတဲ့ John Hopkins တက္ကသိုလ်ရဲ့စာရင်းအရရောဂါကူးစက်သူ3000ခွဲကျော်နဲ့သေဆုံးသူ24,500ကျော်ရှိပါတယ်။နယူးဇီလန်နိုင်ငံမှာတော့စစ်ဆင်မှုတွေအရဒီကနေ့ရောဂါပိုးကူးသူအသစ်တယောက်မှမရှိတဲ့အတွက်မလလေတဲ့ကဆိုရင်ပထမအဆုံးအချိန်နောက်ထပ်ယောဂပိုးကူးစက်သူမရှိတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအစိုးရနိုင်ငံတစ်ခုဖြစ်တဲ့အီတလီမှာတော့လုပ်ငန်းတွေကိုပြန်လည်စတင်ဖွင့်နေတာနဲ့အတူဆက်ရုံလုပ်ငန်းတွေစောင့်လုပ်ရေးလုပ်ငန်းတွေမှာလူတွေအလုပ်ခွင့်ပြန်ဝင်နေကြပါပြီ။လူတွေအနေနဲ့အိမ်ပြန်ထွက်လမ်းလျှောက်နိုင်ကြပြီဖြစ်တယ်လို့ဒေတာတစ်ခုရဲ့မှရှိတဲ့မိသားစုဝင်တွေစီကိုလည်းအလည်သွားနိုင်ကြပြီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ COVID-19 ရောဂါကြောင့် 9,000 ခွဲကနေ 3,000 လောက်အထိသေဆုံးနိုင်တယ်လို့သမ္မတဒေါ်နယ်ထရမ့်ကခန့်မှန်းပြောကြားလိုက်ပါတယ်။ Fox News သတင်းဌာနကတနင်္ဂနွေနေ့ညမှာထုတ်လွှင့်ပြသခဲ့တဲ့သမ္မတနဲ့ Town Hall အမေဖြစ်အစီအစဉ်မှာသမ္မတထရမ့်ကအခုလိုပြောခဲ့တာပါ။လောလောဆယ်အမေရိကန်မှာ COVID-19 ကြောင့်သေဆုံးသူ 68,000 ကျော်ပြီးရောဂါကူးစက်နေသူက 1,300,000 ကျော်နေပါပြီ။ကရောကတုံ့ပြန်ရေးအရေးပေါ်အသုံးစရိတ်လက်ရှိဒေါ်လာ3ဘီလီယံသုံးဆွဲနေတာကိုသူအစိုးရအနေနဲ့နှစတိုးသုံးဆွဲနိုင်မယ်လို့မျှော်လင့်နေတဲ့အကြောင်းလဲဖြီးသူတွေအွန်လိုင်းကမေးတဲ့အမေးကိုဖြေကြားတဲ့အစီအစဉ်မှာသမ္မတထရမ့်ကပြောကြားသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်ဂျပန်တနိုင်ငံလုံးအတွက်ထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေကိုတော့မေလကုန်အထိတက်တန်းတိုးတယ်လို့ဝန်ကြီးချုပ်ရှင်းဆိုအဘေးကဒီကနေ့ကြေညာပါတယ်။ဂျပန်မှာယောဂပိုးကူးစက်သူအရေးအတွက်ဟာတခြားနိုင်ငံတွေမှာလို့အရန်တိုးမလာပေမဲ့ကူးစက်မှုနှုန်းကလည်းကျမသွားသေးဘူးလို့ဝန်ကြီးချုပ်ကပြောပါတယ်။တောင်ကိုရီးယားမှာတော့မေလ13ရက်နေ့ကစပြီးကျောင်းတွေပြန်ဖွင့်မယ်လို့ဒီကနေ့ကြေညာပါတယ်။အထက်တန်းကျောင်းတွေကိုမေ13ရက်နေ့မှာပထမစဖွင့်ပြီးကျန်တဲ့အတန်းတွေကိုမေ20ကနေဖြည်းဖြည်းချင်းပြန်ဖွင့်သွားမယ်လို့တောင်ကိုရီးယားပညာရေးဝန်ကြီးကဒီကနေ့ကြေညာပါတယ်။မလေးရှားမှာကိုရိုနာဗိုင်းရပ်စ်ထိချုပ်နိုင်ဖို့အသွာအလာနဲ့စီးပွားရေးလုပ်ငန်းတွေသတင်း6ပတ်ပိတ်ထားတာကိုဒီကနေ့တနင်္လာနေ့မှာပြန်ဖွင့်ပေးလိုက်တယ်လို့နိုင်ငံသားရွှေပြောင်းအလုပ်သမားတွေကိုကိုရိုနာဗိုင်းရပ်စ်ကိုရှိမရှိစစ်ဆေးမှုခံယူရမယ်လို့အစိုးရကပြောကြားလိုက်ပါတယ်။မလေးရှားမှာလာပြီးအလုပ်လုပ်နေကြသူအများစုကအင်ဒိုနီးရှား၊ဘင်္ဂလားဒေ့ရှ်၊အိန္ဒိယနဲ့နီပေါနိုင်ငံတွေကဖြစ်ကြပြီးတော့မြန်မာနိုင်ငံကအလုပ်သမားနဲ့ဒုက္ခသည်တွေလည်းအများအပြားရှိပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုတင်းလာနေညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျမဆုမြတ်မောပါရှင်။
This program has come to you from the Voice of America, Washington.